Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ပြုကြပါစေခင်ဗျာ VOA American တန်ရဲ့2019ခုနှစ်မတ်လ2ရက်နေ့စနေနေ့မနေ့ခင်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40 48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်နားဆင်နိုင်ပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းရင်တင်ဆက်ပါပါ
ကျွန်တော်ကြောင်လင်မမတ်အီတန်ဆင်တဲ့အတူနိုင်ငံတကာထိတန်းရောက်တဲ့နေ့ကိုကြေညာတော့ရှိပါတယ်။ Syria နိုင်ငံက IS စစ်သွေးကြွတွေရဲ့နောက်ဆုံးခြေကုပ်စခန်းကို American တွေကျောတာနောက်ခံပေးထားတဲ့တပ်ဖွဲ့တွေကဝင်ပြီးတော့ရှင်းလင်းနေကြတဲ့ဆိုတဲ့အကြောင်းဖမ်းဆီးထားတဲ့အိန္ဒိယလေယာဉ်မှုကိုပါကစ္စတန်ကပြန်ပြီးတော့အိန္ဒိယဘက်ကိုလွှဲပေးလိုက်တဲ့အကြောင်းနဲ့ပင်လယ်ကိုဖျက်လာကြတဲ့ရိုဟင်ဂျာမွတ်စလင်34ဦးမလေးရှားကမ်းခြေကိုရောက်လာခဲ့တဲ့အကြောင်းစတာတွေကိုကြားအောင်ပါခင်ဗျာ။
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံဘက်ကနောက်ထပ်ထွက်လာတဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်ခံတော့မှာမဟုတ်ပဲနေဆက်တွေကိုတောင်ပိတ်ပြတ်တော့မှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကကုလသမဂ္ဂမှာပြောကြားလိုက်တာနဲ့ပတ်သက်ပြီးတော့
ဟိုနောက်ဆုံးချိန်ကျမှပဲပြန်လာခြင်းနဲ့လို့မရှိဘူးတရားမှမရှိဘူးဘာညာဆိုပြီးပြောတာပေါ့အဲ့ဒါကဟိုဘက်ကပြန်လာမယ်ကိစ္စဟိုသူဘင်္ဂလားဒေ့ရှ်
ကုလသမဂ္ဂဆိုင်ရာမြန်မာသမ္မတကြီးဦးဟောက်တူစွန်းဖြစ်ပါတယ်ခင်ဗျာဆက်သွယ်အမေးမြန်းချက်အပြည့်စုံကိုမကြခင်နားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့နိုင်ငံတကာထိပ်တန်းရောက်သတင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့ထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့မိုင်းတန်းစင်တို့ပြောပြပေးပါဦးဗျာ
စီးရီးယားနိုင်ငံမှာ IS သွေးကြွတွေကအစ္စလမ်ဘာသာရဲ့သာသနာဆောက်နိုင်ငံနေမြေဒီနေရာကိုသူတို့ပိုင်တဲ့နေရာလို့ကြွေးကြော်ထားတဲ့ဒေသကနောက်ဆုံးခြေကုပ်စခန်းကိုအမေရိကန်ကကြောတော်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်တွေတောက်ကြံတွေကပြန်ပြီးတော့တင်ယူဖို့လှုပ်ရှားနေကြပါပြီ။ဒီနေရာမှာကြံနေတဲ့ IS သွေးကြွတွေကိုရှင်းလင်းဖို့ Syria Democratic တပ်ဖွဲ့ဝင်တွေဆောင်ရွက်နေကြတာလို့အဲ့ဒီအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်က Twitter လူမှုကွန်ရက်ကနေတဆင့်ကြေညာခဲ့တာပါ။အချိန်တစ်ပတ်တွင်းမှာပဲ Syria နိုင်ငံရှေ့မြောက်ပိုင်းက IS တွေထိန်းချုပ်ထားတဲ့ Bahus Yaha ပြန်ပြီးတော့လွတ်လပ်မှုရှိလာလိမ့်မယ်လို့ Syria Democratic တပ်ဖွဲ့ရဲ့တမှုကနေပြောခဲ့ပြီးနောက်တရက်ကြာမှာပဲရှင်းလင်းရေးတွေလှုပ်ဆောင်လာတာဖြစ်ပါတယ်။တစားကန်အဖြစ်ရှိနေခဲ့ကြတဲ့ထောင်နဲ့ချီတဲ့ရက်သူရက်သားတွေကိုဘေးလွတ်ရာကယ်ထုတ်ခဲ့ပြီး IS စစ်သွေးကြတဲ့နောက်ဆုံးခြေကုပ်စခန်း Bahus Yaha ကိုရှင်းဖို့တောက်ကြနေညနေ6နာရီမှာစစ်စင်ရေးစတင်ခဲ့တယ်လို့ Syria Democratic တပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Mustafa Bali က Twitter မှာရေးသားဖော်ပြပါရတယ်။ဒီစစ်စင်ရေးမှာတပ်ဖွဲ့ဝင်အင်အားတတောင်းခွဲပါဝင်ပြီးတော့အမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးတွေနဲ့ပါပါဝင်ဆွေးနွေးနေကြတာလို့ Syria Democratic တပ်ဖွဲ့ရဲ့အရာရှိတူက VOA ကိုပြောပါတယ်
။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားအငင်းပွားပွဲကက်ရှမီးယားဒေသကိုဖျက်မောင်းရင်းနဲ့ပါကစ္စတန်ဘက်ချမ်းမှာလေရင်ပြတ်ကျသွားတဲ့ပါကစ္စတန်ကဖမ်းဆီးခဲ့တဲ့အိန္ဒိယလေရင်မှုကိုတနနိုင်ငံနယ်ဆက်ဝါကာနယ်ဆက်နံမှာအိန္ဒိယစီကိုပြန်ပြီးတော့လွှဲပြောင်းပေးလိုက်ပါပြီ။အဖမ်းခံရပြီးတော့နေ့ရက်အကြာမှာလေရင်မှုအဖီနာဒန်ဖာတာမန်ကိုအိန္ဒိယဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးလိုက်တာကြောင့်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားပိုကြီးမာတဲ့ပြဿနာဖြစ်မဲ့အရေးကိုရှောင်ရှားနိုင်ခဲ့ပါတယ်။ငြိမ်းချမ်းရေးနဲ့ဆက်ဆံရေးပြည်ရော့မှုအသွေအနေနဲ့ပါကစ္စတန်ကဖန်ထားတဲ့အိန္ဒိယလေရင်မှုကိုဒီကနေ့မှပြန်လွှတ်ပေးမယ်အကြောင်းပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရှာမမော့ဒ်ကူရရှိကတောက်ချာနေတော့ပြောဆိုသွားပါတယ်။အိန္ဒိယလေယာဉ်မှုပြန်လွတ်လာတာကိုအိန္ဒိယလေတပ်ကကြိုးဆိုကြောင်းနဲ့လေယာဉ်မျိုးကိုဆစ်ဆစ်ပေးမဲ့အကြောင်းအိန္ဒိယလေတပ်အကြီးကဲ RGK ကပေါ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
။အမေရိကန်နဲ့တောင်ကိုရီးယားနဲ့နိုင်ငံခြားနှစ်စင်ပုံမှန်ကျင်းပနေတဲ့ပူးတွဲစည်းလက်ချက်မှုတစ်ခုကိုအင်အားတိတိတတ်တာရှော့ချပြီးတော့ကျင်းပမဲ့ကိစ္စကြေညာရမဲ့သဘောရှိတယ်လို့သတင်းတွေမှာဖော်ပြနေကြပါတယ်။လာမယ့်ရက်နိုင်ငံတွင်းမှာပဲပူးတွဲစည်းမှုပူးတွဲစည်းလက်ချက်မှုလုပ်မဲ့ကိစ္စကိုကြေညာနိုင်မှာရှိတယ်လို့အမည်မဖော်လိုတဲ့အမေရိကန်ကာကွယ်ရေးအရှိတွေပြောဆိုချက်တွေကိုကိုကာပြီးသတင်းမီဒီယာတွေကဖော်ပြနေတာပါဒီသတင်းဟုတ်မဟုတ်ဆိုတာကိုအတည်ပြုဖို့ VOA ကပင်နဂွန်စစ်တာနာချုပ်ကိုဆက်သွယ်မေးမြန်းရမှာတော့အတည်ပြုဖို့ညင်ပါတယ်ပြီးခဲ့တဲ့ရက်တွင်ဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲမှာပြောဆိုခဲ့ကြတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးကိစ္စညှိနှိုင်းမှုတွေကိုဆက်ပြီးတော့ရှင်းနေအောင်လို့အင်အားလျှော့ချမှုတွေတည်တည်တသာလုပ်ပြီးအမေရိကန်နဲ့တောင်ကိုရီးယားစီလစ်ချင်းမဲ့သဘောဖြစ်နိုင်တယ်လို့ပြောနေကြတာရှိသလိုသမ္မတထရန့်ကလည်းဒီပူးတွဲစီလစ်ချင်းမှုရဲ့ကုန်ကျစရိတ်ကတိတ်ကြီးနေတယ်လို့ပြောနေတာကြောင့်လည်းအခုလိုကျင်းပတာဖြစ်နိုင်တယ်လို့ဆိုကြပါတယ်ဒီပူးတွဲစီလစ်ချင်းမှုဟာအခုလာတော့မဲ့ဒီຫນွေဥပေါက်ကာလမှာကျင်းပလိမ့်ရှိပြီးတော့ ပြီးခဲ့တဲ့2018ခုနှစ်တုန်းကတော့တောင်ကိုရီးယားမှာအိုလံပစ်ပွဲကျင်းပတာရှိပြီးအဲ့ဒီမှာမြောက်ကိုရီးယားတင်းနဲ့ထိတ်တန့်အရာရှိတချို့တို့လည်းလာရောက်ခဲ့တာကြောင့်အဲ့ဒီပူးတဲ့စေလွှတ်ခြင်းမှုကိုပထမဆုံးအကြိမ်ဖြစ်မကျင်းပပဲရွှေ့ဆိုင်းခဲ့ပါတယ်
အမေရိကန်နဲ့ကနေဒါတို့ရဲ့တရုတ်နဲ့ဆက်ဆံရေးကိုရှုပ်ထွေးစေမဲ့တရားရင်ဆိုင်မှုဖြစ်လာနိုင်မဲ့တရုတ်ဟွာဝေနည်းပညာကုမ္ပဏီကြီးရဲ့ဗဏ္ဍာရေးအခြေခံကိုတရားခံလွှဲပြောင်းပေးရေးကြားနာမှုလုံဆောင်ခွင့်ပေးမဲ့အကြောင်းကနေဒါကပြောဆိုလိုက်ပါတယ်။ဟွာဝေအခြေခံမှန်ဝန်ကြိုးကိုတရားခံလွှဲပြောင်းပေးရေးကြားနာပွဲဗန်ကူးဗားတရားရုံးမှာထွက်ဆိုဖို့မတ်လ6ရက်နေ့ကိုတတ်မှတ်ထားတဲ့အကြောင်းကနေဒါတရားရေးဌာနကတောက်ကြနေမှကြေညာလိုက်ပါတယ်။တရားခံလွှဲပြောင်းရေးဆိုင်ရာတရားသူကြီးရှေ့မောင်မှာချပြစရာတက်တည်အထောက်ထားလုံလုံလောက်လောက်ရှိတဲ့အတွက်ကနေဒါတရားရေးဌာနကကြီးတဲ့တဲ့ကြောင်းပြောဆိုခဲ့ပါတယ်ကနေဒါနိုင်ငံကတရုတ်တရုံကတော့ဒီအမှုရှေ့ဆက်တိုးပြီးတော့တရားစီရင်မဲ့အရေးကိုစန့်ကျင်ပြီးတော့ဒီဆုံးဖြတ်ချက်ပေါ်မှာစိတ်ပြတ်မိတဲ့အကြောင်းပြောဆိုထားပါတယ်မန်ဝမ်ကျိုးဟာအပြစ်မရှိတဲ့အကြောင်းဆက်လက်ပြောဆိုနေပြီးတော့အမေရိကန်ရဲ့တရားခံလွှဲပြောင်းပေးရေးတောင်းဆိုချက်ဟာတရားရေးစီစဉ်ကိုအလွဲသုံးစားလုပ်တာဖြစ်တဲ့အကြောင်းမန်ဝမ်ကျိုးရဲ့ရှင်းလင်းကပြောဆိုနေပါတယ်အမေရိကန်ကအီရန်ပေါ်ချမှတ်ထားတဲ့တံခတ်ပေးဆုမှုတွေကိုဖောက်ဖျက်တဲ့အကြောင်းအမေရိကန်ရဲ့ဆွဆွဲချက်ကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကမန်ဝမ်ကျိုးကနေဒါမှာလေရင်ပြောင်းနေစမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီအမှုကြောင့်ကနေဒါနဲ့တရုတ်ရဲ့ဆက်ဆံရေးလည်းတင်းမာလာခဲ့ပါတယ်ရှင်။
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335ไซโดมิเตอร์40กิโลเฮิรตซ์0483ไซโดมิเตอร์48กิโลเฮิรตซ์6753ดุติยานายีวัตมาไซลัมมิเตอร์190กิโลเฮิรตซ์1505รูก็นี่ก็ทุ่นล้นไปนี่บาร์ครับ
ฟิโอเมียวาบายเนี่ยมะนักคินตะเรนนี่ก็ตัดย้ายเสร็จพี่แล้วทุ่นล้นไปนี่บาร์เมเลเซียနိုင်ငံကကမ်းခြေတစ်ခုမှာရိုဟင်ဂျာမွတ်စလင်34ဦးတောက်ကြနေကတွေ့ရှိခဲ့တဲ့အကြောင်းမလေးရှားရတပ်ဖွဲ့ကပြောတယ်လို့မလတရနေ့ထုတ် AFP သတင်းမှာဖော်ပြထားပါတယ်။တနင်္လာနေ့ပါအကြောင်းကလည်းပင်လယ်ကိုဖြတ်ပြီးတော့မလေးရှားကိုရောက်လာခဲ့ကြတဲ့ရိုဟင်ညာတွေရှိခဲ့ပါတယ်။တောက်ကြနေကတွေ့ရှိခဲ့တဲ့ရိုဟင်ညာတွေကတော့မလေးရှားနိုင်ငံမြောက်ပိုင်းပလစ်ပင်လယ်ကကမ်းခြေတစ်ခုမှာဖြစ်ပြီးသူတို့တွေဟာပင်မနှောင်းနေကြပြီးဆာလောင်နေကြတယ်လို့မလေးရှားရာထီးကဆိုပါတယ်။သူတို့တွေထဲမှာအမျိုးသမားအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ပြီးအခုတော့သူတို့ကိုလူဝင်မှုကြီးကြပ်ရေးစခန်းမှာထိန်းသိမ်းထားတယ်လို့ဆိုပါတယ်။ဒီရိုဟင်ဂျာတွေဟာအိန္ဒိချင်းထိုင်းနိုင်ငံကနေလူကုန်ကူးသူတွေရဲ့လက်ချက်နဲ့မလေးရှားကိုရောက်လာခဲ့ကြတယ်လို့ခန့်မှန်းရကြောင်းမလေးရှားအရာရှိကပြောပါတယ် The New Straits Times သတင်းမှာဖော်ပြထားတာကတော့မလေးရှားကမ်းခြေကိုရောက်လာခဲ့ကြတဲ့ရိုဟင်ဂျာတွေကိုရွာသူရွာသားတွေကစပြီးတော့တွေ့ရှိခဲ့ကြပြီးသူတို့တွေဟာရှုံနေနဲ့ဖုံးနေပြီးတော်တော်များများကလည်းငိုနေကြတယ်လို့ဆိုပါတယ်သူတို့ဟာမြန်မာပြည်ကလာတာပဲလားဘင်္ဂလားဒေ့ရှ်ကလာတာလားဆိုတာကတော့လောလောဆယ်မှာရှင်းရှင်းလင်းလင်းမသိရသေးပါဘူး2018ခုနှစ်အေပီလာတုန်းကပင်လယ်ကိုဖြတ်ပြီးတော့မလေးရှားကိုရောက်လာခဲ့ကြတဲ့ရိုဟင်ဂျာတွေပြီးလို့ရှိရင်တောက်ကြနေတဲ့ကရောက်လာသူတွေကဒီနှစ်ထဲမှာပထမဆုံးတုတ်ဖြစ်ပါတယ်
။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုထပ်ပြီးတော့လက်မခံနိုင်တော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောကြားလိုက်ပြီးတော့နေဆက်ကိုပိတ်မယ်လို့ချိန်ချလိုက်ပါတယ်။မြန်မာနိုင်ငံဘက်ကလူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကထပ်ပြီးတော့လက်ခံနိုင်တဲ့အခြေအနေမရှိတော့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရှာဟီဒူဟာကီကကုလသမဂ္ဂလုံခြုံရေးကောင်စီမှချက်တာပင်နေတဲ့ကဆွေးနွေးမှုအတွင်ပြောဆိုခဲ့ပါတယ်။ရိုဟင်ဂျာပြည်ထနာကိုတိတိယယောက်ဖြည့်ရှင်းမပေးတဲ့အတွက်လုံခြုံရေးကောင်စီနဲ့နိုင်ငံတကာတိုင်းဝမ်အပေါ်မှာအားမရဖြစ်ရတဲ့ဆိုပြီးတော့သူကဖော်ပြပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအသံကြီးဦးဟောက်တိုဆွမ်းကတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေကိုပြန်ပို့မယ်ကိစ္စမှာမြန်မာရောဘင်္ဂလားဒေ့ရှ်ပါသဘောတူညီချက်အတိုင်းအတိအကျလိုက်နိုင်မယ်ဆိုရင်နေရပြန်ပို့ရေးကိစ္စအောင်မြင်မယ်လို့မြန်မာဘက်ကအခိုင်အမာယုံကြည်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကပြန်လာမဲ့သူတွေအတွက်တက်နိုင်ဆုံးပြင်ဆင်ဆောင်ရွက်ထားမယ်လို့လည်းပြောဆိုထားပါတယ်။ရခိုင်ပြည်နယ်ထဲမှာရခိုင်သက်နက်ကိုင်းအေအေနဲ့အစိုးရတပ်တွေတိုက်ပွဲဖြစ်တာကြောင့်ဒေသခံရခိုင်လူမျိုးတချို့ကလည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်အပါအဝင်ဒုက္ခသည်တွေလက်ခံထားတဲ့နိုင်ငံတွေအနေနဲ့တစ်သလုံးတော့ဒုက္ခသည်တွေကိုလက်ခံပေးမထားနိုင်တာကိုနားလည်ကြောင်းနဲ့ဒုက္ခသည်တွေဆက်ပြီးတော့လက်ခံထားနိုင်ဖို့ငွေကြေးလိုအပ်ချက်တွေရှိနေတဲ့အကြောင်းမြန်မာနိုင်ငံကိုမကြခင်ကတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီမူဂနာကလူကြိုးကောင်စီမှာပြောဆိုခဲ့ပြီးတော့ယုံကြည်မှုတည်ဆောက်ဖို့မြန်မာဆွေရနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းပြောဆိုခဲ့ပါတယ်
။အာဖဂနစ္စတန်တိုင်းငံတောင်ပိုင်းကအဓိကကြတဲ့အစိုးရစစ်အခြေစိုက်စခန်းတစ်ခုကိုတောက်ကြနေမနဲ့အာရုံတက်ချိန်မှာတာလီဘန်တွေကဝင်ပြီးတော့တက်ခတ်ခဲ့ကြတယ်လို့အဲ့လိုတက်ခတ်ခဲ့ကြလို့ဒီအာဖဂန်တပ်ဖွဲ့ဝင်အနည်းဆုံး25ဦးသေဆုံးပြီးတော်တော်များများလဲဒဇာဂန်ဖြစ်ဖမ်းဆီးခံခဲ့ကြရပါတယ်။ ဟဲလ်မန်ပြည်နယ်ကအစိုးရစစ်ကမ်းကိုတောက်ကြနေမင်းကအတင်းဝင်ပြီးတော့စီးနေတိုက်ခိုက်ခဲ့တဲ့သူတွေထဲမှာအသေးခံဘုံခွဲသမားအပါအဝင်စစ်ယူနီဖောင်းဝတ်လက်နက်ကင်တပုံးတွေလည်းပါဝင်တယ်လို့အာဖဂန်ရရှိတဲ့ဘက်ကရောတာလီဘန်သတင်းရက်ကော့ကပါပြောပါတယ်အဲ့ဒီဟဲလ်မန်ပြည်နယ်မှာအမေရိကန်တပ်ဖွဲ့တွေလက်စခန်းချထားတာပါတိုက်ပွဲအစမှာအသေးခံဘုံခွဲသူကစခန်းဝင်မှာရှိတဲ့ဒီမော်တော်ယာဉ်ကိုဖောက်ခွဲပြီးစခန်းအတွင်းကိုဝင်ရောက်တိုက်ခိုက်ခဲ့ကြတာပါအဲ့တိုက်ခိုက်မှုတွေဟာမွန်လယ်ပိုင်းဒီဆက်ဖြစ်နေခဲ့ပြီးအဲ့ဒီဒေသမှာမိုးတွေကလည်းအကြီးကျယ်ရွာနေတယ်လို့ဒီဘသူတွေကဘလော့တည်တယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့အာဖဂန်ရရှိတွေကပြောပါတယ
်ဝက်သက်ပြန်ပွားမှုတွေကတစ်ကမ္ဘာလုံးအတိုင်းအတာနဲ့တချိန်ထိုးများပြားလာတာကိုတွေ့ရတဲ့အကြောင်းတောက်ချန်နေမှာထုတ်ပြန်တဲ့ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF ရဲ့အစီရင်ခံစာမှာသတိပေးထားပါတယ်2019ခုနှစ်နဲ့ရှင်ရင်2018မှာဝက်သက်ပေါက်တဲ့ဖြစ်စဉ်ပိုများလာတဲ့အကြောင်းနိုင်ငံ98နိုင်ငံကအစီရင်ခံထားတဲ့အကြောင်း UNICEF ကပြောပါတယ်နိုင်ငံအားလုံးထဲမှာယူကရိန်းနိုင်ငံမှာဝက်သက်ပေါက်မှုအဆိုးရွားဆုံးဖြစ်ပါတယ်။ဒီနှစ်2019ခုနှစ်အတွင်းမှာဝက်သက်ကြောင့်လူ9ယောက်အသက်ဆုံးရှုံးနှိမ့်ပြီးဖြစ်တဲ့အတွက်ကာကွယ်ဆေးထိုးရေးလှုံ့ဆော်မှုတွေကိုယူကရိန်းအစိုးရကအရေးတကြီးစတင်လုပ်ဆောင်နေပါတယ်။2019ခုနှစ်ထဲမှာကိုပဲယူကရိန်းနိုင်ငံမှာဝက်သက်ဗိုင်းရပ်စ်ပိုးကူးစက်ခံရသူအယောက် 2,000 ရှိတဲ့အကြောင်း UNICEF ကပြောဆိုထားပါတယ်။ကျန်းမာရေးဆောင်ရှောက်မှုညံဖြစ်တာလူဒုအုံကြွမှုတွေလူတိုင်းဝိုင်းကြကျမ်းမာရေးဗဟုသုတနည်းတာကာကွယ်ဆေးပေါ်ယုံကြည်မှုနည်းတာကာကွယ်ဆေးထိုးဖို့တွန့်ဆုံနေမှုတွေကြောင့်ဝက်သက်ပေါက်မှုများပြားလာတယ်ဆိုပြီးတော့အစီအခါသာမှာဖော်ပြထားပါတယ်ရှင
်စနေနေ့မနေ့ကင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကုကြောင်လွင်နဲ့မိတ်တန့်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့နိုင်ငံတကာနဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။ရိညာဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကိုအပြစ်ပုံချနေတာကများပြီးအဲ့ဒီအစီအစဉ်ကိုအောင်မြင်စွာဆောင်ရွက်ဖို့ဆိုရင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်တွေအတိုင်းတိကျစွာလှုပ်ဆောင်ဖို့လိုတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအသံအမတ်ကြီးကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုထပ်ပြီးလက်မခံနိုင်တော့ဘူး။နေဆက်ကိုလည်းပိတ်ပစ်တော့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုယ်စားလှယ်ကကုလသမဂ္ဂလူညွန်ရေးကောင်စီမှကြာသာပတေးနေ့ဆွေးနွေးပွဲအတွင်ပြောဆိုချက်ပေါ်တုတ်ပြန်လိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပြောဆိုမှုနဲ့ပတ်သက်လို့အစိုးပိုင်းတို့ကမေးမြန်းရမှာတမတ်ကြီးဦးဟောက်တူဆွမ်းကအခုလိုစတင်ဖြေကြပါတယ
်ဘင်္ဂလားဒေ့ရှ်အများအတွင်းဝင်ခေါ်မှာပေါ့နော်ဟို foreign secretary ပေါ့တကယ်ကတော့သူပြောတဲ့ဥစ္စာကျွန်တော်တို့ကတိတိယောက်မလုပ်ဘူးဆိုတာကတော့ဒါနှစ်နိုင်ငံကျွန်တော်သဘောတူထားတဲ့သဘောတူညီချက်နဲ့ညီကျွန်တော်လက်ခံဖို့အတွက်ကျွန်တော်စာရင်းတွေလည်းပေးပြီးအော်ကျွန်တော်တို့သဘောတူထားတဲ့အချက်လက်တွေနဲ့ညီတီးကြကျွန်တော်လိုက်နာပြီးကျွန်တော်တို့အစင်းသင်းဖြစ်ပြီးဆိုပြီးတော့ကျွန်တော်တို့ကပြင်ဆင်တယ်ဒါပေမဲ့ဟိုနောက်ဆုံးချိန်ကျမှပဲပြန်လာခြင်းနဲ့လို့မရှိဘူးတရားမှမရှိဘူးဘာညာဆိုပြီးပြောတာပေါ့အဲ့ဒါကဟိုဘက်ကပြန်လာမယ့်ကိစ္စကျွန်တော်တို့အားလုံးပြင်ဆင်ပြီးဒီမှာလက်ဆောင်နေပြီအဲ့တော့ဒီကိစ္စကတော့သူ့အတူဟိုဘက်ကနေပြောတဲ့ဟာကတော့ဟိုတို့ဘင်္ဂလားဒေ့ရှ်ရဲ့အကျင့်ပေါ့ဗျာကျွန်တော်တို့မြန်မာနိုင်ငံကိုတို့ကတော့သူကောင်းဆောင်အစားပြီးအကုန်လုံးလဲပတ်ပြီးတော့ကျွန်တော်တို့ပဲဒါမကောင်းပြောပြီးကျွန်တော်တို့တာဝန်ပဲပုံချနေတာဟုတ်ဒါကတော့အပြစ်ရှာတဲ့သဘောပဲအဲ့တော့ဒါရှင်းပါတယ်နောက်တစ်ခုကတို့ကနောက်လက်မခံနိုင်တော့ဘူးဆိုတော့ကျွန်တော်ကဘယ်သူကဆက်ထွက်နေလို့လဲ
ဒီတာမကြီးတို့တိထားတဲ့သတင်းတွေအရဆိုရင်အခုနောက်ပိုင်းမှာဘင်္ဂလားဒေ့ရှ်ဘက်ကိုအခြေအနေတစ်ခုခုရောက်ထပ်ပြီးတော့ထွက်သွားနေတဲ့ဒုက္ခသည်တွေများရှိနေပါသလား
ကိုကနောက်ဆုံး200ဘာညာတလောကဖြစ်တယ်ဆိုတဲ့ဥစ္စာကကျွန်တော်တို့တို့ဘက်ကိုအဲ့ဒါဘင်္ဂလီထွက်ပြေးတာမှမဟုတ်တာအဲ့ဒါကအေးနဲ့ကျွန်တော်တိုက်ပွဲတွေဖြစ်တဲ့ခါကျတော့အေးကခေါ်သွားတာဒါသတင်းမှလည်းပါပြီးသားပဲလေဒါဆက်ပြီးတော့ဟိုဟာပေါ့နော်ဒုက္ခသည်တွေဆက်ထွက်နေတာမဟုတ်ဘူးနောက်တစ်ချက်ကလည်းအဲသူတို့ကဒါပြောတယ်ဆိုတာလည်းသူတို့ရဲ့နိုင်ငံရေးအခြေအနေကဟိုစဉ်းစားလို့ရပါတယ
်ဆိုတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်သွားတဲ့ဟိုဒီဒုက္ခသည်တွေကိုမြန်မာဘက်ကပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့နောက်ဆုံးအခြေအနေကဘယ်လိုရှိပါသလဲဟိုနောက်တစ်ခုကပြန်လက်မခံတော့ဘူးလို့မြန်မာအစိုးရဘက်ကပြောဆိုထားတာများရှိပါသလ
ားအဲမရှိပါဘူးကျွန်တော်တို့ကဒီဟိုပြန်ဟိုပြန်လက်ခံဖို့အတွက်ဟိုဆောင်ရွက်နေတဲ့အခြေအနေလဲကျွန်တော်သိသလောက်တော့ဘာမှမရှိသေးဘူးလေအခုကဟိုဘာဖြစ်လို့လဲဆိုတော့ Cox's Bazar ရောက်နေကြတဲ့အဖွဲ့တွေဟလာကျွန်တော်တို့စစ်စစ်ပြီးသားလူတွေတည်းကနေပြီးတော့ပြန်လည်လက်ခံဖို့ကိစ္စပထမတော့ကဟိုမအောင်မြင်တဲ့ဟာပေါ့ဗျာဆိုရင်တော့သူမလာကြဘူးပေါ့နောက်ဆုံးချိန်မှာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီပြန်လည်လက်ခံရေးကိစ္စကနိုင်ငံသဘောတူထားတဲ့အတိုင်းပဲကျွန်တော်တို့ကဖွဲ့ထားတဲ့ဒီ joint working group ကို April လမှာပြန်ပြီးတော့ကျွန်တော်တို့ထိုင်မယ်ပြန်ထိုင်ပြီးတော့ပြန်လည်လက်ခံရေးကိစ္စကိုပြန်ဆွေးနွေးမယ်ဆိုပြီးကျွန်တော်တို့ဘက်ကလည်းကန့်လန့်ထားတာရှိတယ်ကန့်လန့်ထားတာရှိတော့သူတို့ဘက်ကတော့အခုထိတော့ဘာမှတော့ဟိုအကြောင်းမပြန်သေးဘူးပေါ့လေဘာလို့လဲဆိုတော့ပထမအချိန်ဟာကိုကျွန်တော်တို့ကပြန်ပြီးလှုပ်ဖို့ပြောတဲ့အခါကျတော့သူတို့ရွေးကောက်ပွဲပြီးမှဒီကိစ္စကိုပြန်ပြီးစဉ်းစားမယ်လို့သူတို့ကပြောတာ哦 ဒါသူတို့ဘက်ကတည်ဝင်လေအဲ့ဒါကြောင့်ရွက်ကပေါ်ပြီးပြီးအဲ့ဒါကြောင့်အပလော့ကြရင်ပြန်ဆိုင်အောင်ဆိုပြီးကျွန်တော်တို့ကဟို proposal ပေးထားပါတယ်
ဒီ2018နိုဝင်ဘာလမှာဒီပြန်လည်လက်ခံရေးအစီအစဉ်ကိုပထမအဦးဆုံးစတဲ့အချိန်မှာဘယ်သူမှပြန်လာတာမရှိဘူးပေါ့လေအခုအချိန်ထိလည်းရပ်တန့်နေတယ်ဆိုတော့ဒီဒုက္ခသည်ပြန်လည်ပို့တာပြန်လည်လက်ခံတဲ့ကိစ္စအောင်မြင်ဖို့အတွက်ဆိုရင်ဘယ်လိုလုပ်ရင်အောင်မြင်မှုတွေရမယ်လို့သုံးသပ်ထားတာရှိပါလဲ
ရှင်းရှင်းလေးပဲကျွန်တော်နိုင်ငံသဘောတူထားတဲ့ဟလာအချက်လက်တွေပေါ်မှာဟိုတူတောင်ဝန်ကိုတောင်ဝန်အကုန်လုံးကိုကျွန်တော်ဒီသတ်မှတ်ထားတဲ့အတိုင်းတိတိကျလုပ်လို့ရှိရင်ဘာမှပြဿနာမရှိဘူးအဲ့ထက်မှလည်းကျွန်တော်သေချာရှင်းထားတယ်ပုံစံကျွန်တော်လုပ်ထားပြီးသားအဲ့ဒီပုံစံထဲအတိုင်းဟလာကိုယ်တိုင်ဖြစ်ရမယ်လက်မှတ်ရေးထိုးရမယ်တကယ်ပြန်လာခြင်းတဲ့လူကလက်မှတ်ရေးထိုးတကယ်ကိုယ်သဘောနဲ့ကိုပြန်လာတာပါဆိုတဲ့ဟာကိုဟလာရေးထိုးရမယ်သူ့မိသားစုဆင်းရဲပြည်စုံပါရမယ်ဟလာဓာတ်ပုံတွေပါနေဟိုသေချာလုပ်ပြီးတော့မှဟလာဒီလူတွေကိုကျွန်တော်တို့ကဟိုစစ်စစ်တယ်စစ်စစ်ပြီးတော့ okay ဆိုလို့ရှိရင်ကျွန်တော်တို့ကလက်ခံမယ်အဲ့လိုပေါ့ကျွန်တော်တို့ကတိကျပြောထားတာအဲ့တော့ဇယားမှာကဒီပုံစံမှာကအမှားကျွန်တော်သတ်မှတ်ထားတဲ့ပုံစံမဟုတ်ဘူးအဲ့ဒါတို့ရောတို့ပြုပြင်ပြီးတော့လုပ်ထားတဲ့ဟာဆိုတဲ့အခါကျတော့လိုအပ်နေတဲ့ချက်လက်တွေအများကြီးရှိတယ်အဲ့ဒါကြောင့်စစ်စစ်တဲ့ခါမှာလည်းပဲကြားတယ်သို့တော်လည်းပဲကျွန်တော်တို့ကအတက်နိုင်ဆုံးဟလာအဆောင်ရွက်ပေးပြီးတော့ကျွန်တော်တို့က okay ဆိုပြီးတော့ဒီလူတွေဟလာကျွန်တော်လက်ခံမယ်ဆိုပြီးတော့ကျွန်တော်စင်းပြန်ပို့လိုက်တယ်လူ9000ကျော်ပေါ့နော်အဲ့တော့အဲ့အရာတွေကိုလက်ခံမယ်လို့ပြောတဲ့အခါကျတော့ပြောင်းမှမလာဘူးဆိုတာသူနောက်ဆုံးအချိန်မှာဟာလာဒါသူတို့ကသူပြောရမယ်တောင်းပြက်ကွက်တာပဲငကိုရီးယားသူတို့စစ်စစ်ရမယ်သူတို့မစစ်စစ်ဘူးငကိုရီးယားဖြစ်စရမယ်ပုံစံတေချာမယ်ဖြစ်စက်ဘူးငကိုရီးယားစီစဉ်ပြီးတော့ဟာလာဘယ်နေ့မှပြန်ပို့မယ်ဆိုလို့ရှိရင်အဲ့ဒီမတိုင်ခင်မှာအဲ့ဒီလူတွေကိုသူတို့ကဆက်သွယ်ပြီးတော့ဟာလာစုစည်းခြင်းဟာလာဟိုသူပြောပြခြင်းဟာလာဟိုလိုအပ်တဲ့ပြင်ဆင်မှုတွေကိုဟိုသူတို့ကပ်နေမှာသူတို့လောက်ရမှာပေါ့အဲ့ဒါတွေမလုပ်လို့နောက်ဆုံးအချိန်ကျွန်တော်ဒီဘက်ကနေပဲအကုန်လုံးဝင်ကြီးတွေရောပါတွေရောအစင်သစ်စောင့်နေတဲ့အချိန်မှာတယောက်မှပေါ်မလာဘူးအဲ့ဒီခါကျတော့မှအစင်သစ်မဖြစ်လို့ဘာလို့ဆိုပြောတာအဲ့ဒါတော့တော့သဘောတူညီချက်တိုင်းမလုပ်လို့မလိုက်နိုင်လို့ဒါဖြစ်တဲ့ကိစ္စပဲ
ဟုတ်ကဲ့အဲ့တော့ဒီဒုက္ခသည်တွေပြန်ပို့ရေးပြန်လည်လက်ခံရေးကိစ္စမှာဘင်္ဂလားဒေ့ရှ်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုအနေထားအားတက်တယောရှိပါရလား
အားတက်တယောတော့ရှင်းရှင်းပြောရင်တော့ဟိုကျွန်တော်မြင်ပြောရင်တော့မရှိလောက်ပဲပြောရမှာပဲအပြစ်တင်တဲ့အများနေတယ်တကယ်တမ်းရိုးရိုးသားသားနဲ့နော်စေနာမှန်နဲ့လုပ်လို့ရှိရင်ဒီပြဿနာဟာနိုင်ငံရှားမှာကျွန်တော်ဖြေရှင်းလို့ရတဲ့ကိစ္စပဲ
ပြည်ဝအမေရိကန်အတန်းကနေပြီးတော့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံကသတင်းလွှာတွေကိုတင်ဆက်မှာဖြစ်ပါတယ်ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာကျင်းပခဲ့တဲ့အမေရိကန်မြောက်ကိုရီးယားနျူကလ িয়ার ထိပ်သီးညှိနှိုင်းရေးကဏ္ဍကနေမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ရပ်ဆိုင်းဖို့သဘောတူညီချက်မရခဲ့တဲ့အပြင်ထင်ထားတဲ့ဆော်ဗီညီလာခံပြီးသွားပေမဲ့လည်းညီလာခံကနေအရှုံးကြီးတက်တက်တော့မဟုတ်ဘူးလို့ပညာရှင်တွေကသုံးသပ်ပါတယ်။မြောက်ကိုရီးယားပေါ်တံခတ်ပိတ်ဆို့မှုတွေဆက်ချထားမှာဖြစ်ပေမဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အမေရိကန်ဘက်ကညှိနှိုင်းဆွေးနွေးလိုစိတ်ရှိကြောင်းသမ္မတထရန့်ကပြောဆိုခဲ့တာနဲ့ပတ်သက်ပြီး VOA သတင်းတောက် Brian Perdon ရဲ့သတင်းလွှာကိုမိတ်တန့်စင်ပြောပြမှာပါ။
မက်ကင်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဒုတိယကြိမ်တွေ့ဆုံခဲ့ပေမဲ့လေမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တစ်စိတ်တစ်ပိုင်းဖျက်သိမ်းမှုအတွက်အမေရိကန်ကမြောက်ကိုရီးယားပေါ်မှာချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေအားလုံးကိုရုပ်သိမ်းပေးဖို့ကင်ကတောင်းဆိုခဲ့တဲ့အတွက်သဘောတူညီချက်မရခဲ့ဘူးလို့ထရမ့်ကပြောပါတယ
် Basically they wanted the sanctions lifted in their entirety and we couldn't do that.They were willing to denuke
American ဘက်ကတန်ခတ်ပိတ်ဆို့မှုတွေအလုံးကိုဖယ်ပေးဖို့မြောက်ကိုရီးယားလိုလားပြီမဲ့ဒါကိုကျွန်တော်တို့လုပ်မပေးနိုင်ပါဘူး American ကတောင်းဆိုထားတဲ့မြောက်ကိုရီးယားဒေသတော်တော်များများကိုနျူကလ িয়ার လက်နက်ကင်းစင်အောင်လုပ်ပေးမယ်လို့သူတို့ဘက်ကပြောပေမဲ့ဒီအတွက်လောက်နဲ့ American ရဲ့ပိတ်ဆို့မှုတွေအလုံးကိုတော့ကျွန်တော်တို့ဖယ်မပေးနိုင်ပါဘူးဆက်လက်ဆွေးနွေးညှိနှိုင်းပြီးစောင့်ကြည့်ရမှာပါဒါက
မြောက်ကိုရီးယားရဲ့စီးပွားရေးကိုထိခိုက်စေတဲ့တန်ခတ်ပိတ်ဆို့မှုတချို့ကိုသာဖယ်ပေးဖို့တောင်းဆိုခဲ့တဲ့အကြောင်းမြောက်ကိုရီးယားကပြောဆိုလိုက်တာပါနျူကလ িয়ার ညှိနှိုင်းမှုတွေအဓိကတော့ချက်အဖြစ်ထရမ့်ကင်ဆွဲထားတဲ့အချက်ကတော့ရင်းနှံအပါဝင်တခြားကွန်ပစ္စည်းတွေတင်သွင်းခွင့်ပိတ်ပင်ဖို့ကုလသမဂ္ဂကချမှတ်ထားချက်ပဲဖြစ်ပါတယ်တန်ခတ်ပိတ်ဆို့မှုတွေဖြေလျော့ရင်းညှိနှိုင်းမှုမှာထရမ့်နဲ့ကင်တို့ကြားထားရှိတဲ့မိတ်ဆွေကောင်းဆက်ရင်းတွေလုံလောက်မှုရှိမှာမဟုတ်တဲ့အကြောင်းသုံးသပ်သူတွေကလည်းရှိနေပါတယ် The Brookings Institution ကကိုရီးယားဆိုင်ရာသုံးသပ်သူ Catherine Moon ကအခုလိုပြောပါတယ
် Mr. Trump finally understood that his personal charm offensive is not adequate
Nuclear လက်နက်ဖြတ်သိမ်းရေးလုပ်ငန်းစဉ်မှာသူ့ရဲ့နှစ်လိုပွဲပြောဆိုချိုတက်မှုတွေနဲ့တင်မလုံလောက်ဘူးဆိုတာ Trump နောက်ဆုံးမှာနားလည်သွားပါတယ်
မင်းကပြည်မကြီးကိုပြစ်မှတ်ထားတဲ့တာဝဲပစ်မစ်ဆိုင်းတွေနဲ့နျူကလ িয়ার လက်နက်အခု20ကနေ60အထိမြောက်ကိုရီးယားကပိုင်ဆိုင်ထားတယ်လို့ယူဆရပါတယ်။ထရမ့်နဲ့ကင်စင်ကာပူနိုင်ငံမှာတွေ့ဆုံချိန်တုန်းကနျူကလ িয়ার လက်နက်အပီးပိုင်ဖြတ်သိမ်းရေးကိုဥတည်ပြီးတော့ဆိုင်းရွက်သွားဖို့မြောက်ကိုရီးယားကောင်ဆောင်ကင်ကကတိပြုခဲ့ပါတယ်။ဟနွိုင်းတွေ့ဆုံပွဲအတွင်းမှာပလူတိုနီယံလောင်စာ3မြောက်ကိုရီးယားရဲ့ယုံပြုံနျူကလ িয়ার စခန်းကိုဖြတ်သိမ်းဖို့အပါအဝင်ငင်းချင်းကြီးကြချက်မှာလက်မှတ်ရေးထိုးပြီးတော့နှစ်နိုင်ငံဆက်ဆက်ရေးတိုးတက်ဖို့ဆောင်ရွက်သွားနိုင်လိမ့်မယ်ဆိုပြီးတော့ခေါင်းဆောင်နှစ်ယောက်ကမျှော်လင့်ထားခဲ့ကြတာပါလက်နက်ထိန်းသိမ်းရေးနဲ့မပြတ်ပွားရေးဌာနက James McKeown ကခုလိုပြောပါတယ
် It indicates that the US is interested in doing a step by step phased approach with North Korea which is something that my organization and others have been recommending
အားလုံးရမှဖြစ်မယ်လို့စိတ်သေးသတ်မှတ်ထားတာမဟုတ်ဘဲနဲ့ကျွန်တော်တို့ဌာနအပါအဝင်တခြားဌာနတွေအချိန်တော်ကြာကြံပေးသလိုမျိုးအမေရိကန်ကမြောက်ကိုရီးယားကိုတဆင့်ချင်းကပ်နေပုံရပါတယ်
။တနိုင်ငံစလုံးကတော့နျူကလ িয়ার သဘောတူညီချက်ရဖို့အဆွေးနွေးလိုတဲ့သဘောတွေ့ရပါတယ်။ခေါင်းဆောင်နှစ်ယောက်နောက်တစ်ခါတွေ့ဖို့မစီစဉ်ခင်ရှုပ်ထွေးတဲ့မူဝါဒရေးရာတွေကိုဝန်ထမ်းတွေကြားမှာညှိနှိုင်းဆွေးနွေးထားပြီးမှသာနောက်ညီလာခံတစ်ခုကျင်းပတဲ့နဲ့ဆိုပြီးတော့ပညာရှင်တွေကသုံးသပ်နေကြပါတယ်ရှင်။
မဲဤတန်းစင်ဖြစ်ပါတယ်ခင်ဗျာအခုတခါနားဆင်ရမှာကအင်ဒိုနီးရှားနိုင်ငံရွေးကောက်ပွဲမှာဘာသာရေးကိုနိုင်ငံရေးအတွက်အသုံးချတာကိုပို့ပြီးတွေ့လာရပါတယ်မကြာခင်ကျင်းပတော့မဲ့အထွေထွေရွေးကောက်ပွဲအတွက်လက်ရှိသမ္မတဂျိုကိုဝီဒိုဒိုရောသူ့ကိုစိန်ခေါ်နေတဲ့ပရာဘိုဝိုဆူဘီယန်တိုပါအဲ့လိုမျိုးလှုပ်နေကြတာဖြစ်ပါတယ် VOA သတင်းတောက်အမန်ဒါစီဒရာတာဂျကာတာမြို့တော်ကပြပို့တဲ့သတင်းကိုတော့ဦးကျော်စံသာပြောပြမှာပါ
ပြည်ကရဖက်ဗျာရီ12ကဂျကာတာမြို့တော်လူလူဝပြူပွဲတစ်ခုမှာအဆိုတော်ရုပ်ရှင်မင်းသမီးနီနိုဝါရစ်မန်ကဂျိုဂိုဝီဒါပြန်ပြီးအရွေးခံမယ်ဆိုရင်ဘသူမှဖျားဖို့ပြုကြတော့မှာမဟုတ်ဘူးဆိုတာကိုသချင်းလုပ်ပြီးရုပ်ဆိုပြသွားပါတယ်။နောက်ရက်အနေငယ်အတွင်းမှာပဲလက်ရှိသမ္မတဂျိုဂိုဝီကိုစိန်ခေါ်ဆင်ပြိုင်မဲ့သမ္မတလောင်းပရာဒိုဝိုကိုထောက်ခံတဲ့အမျိုးသမီး3ဦးကိုသတင်းမှားတွေထုတ်လွှင့်မှုနဲ့ရဲကဖမ်းဆီးလိုက်ပါတယ်။အဲ့ဒီအမျိုးသမီး3ဦးဟာလက်ရှိသမ္မတဂျိုဂိုဝီဒါအနိုင်ရမယ်ဆိုရင်ဘသူမှဖျားဖို့ပြုကြတော့မှာမဟုတ်ဘူးဆိုပြီးအနောက်ဂျာဗာကကာရာဝမ်မြို့မှာတိန်တက်ဆင်းလိုက်လံပြောဆိုနေခဲ့ကြတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲသမ္မတဂျိုဂိုဝီကလည်းမွတ်စလင်တို့ရဲ့ထောက်ခံမဲကိုရရှိအောင်အတွက်သူနဲ့အတူဆင်တွဲပြီးဒုတိယသမ္မတလောင်းအဖြစ်ရွေးကောက်ခံဖို့အတွက်အင်ဒိုနီးရှားဥလမာကောင်စီရဲ့အကြီးအကဲကိုရွေးချယ်လိုက်ပါတယ်။အင်ဒိုနီးရှားရွေးကောက်ပွဲမှာရှေးရွေးအယူဆရှိသူတွေကသိအရေးကြီးတယ်လို့လေးလာသူတွေကပြောနေကြတာပါ2019ပြည်နယ်ရွေးကောက်ပွဲတွေမှာဒီလိုဘာသာရေးကိုနိုင်ငံရေးအတွက်အဆုံးချလာတာပိုတွေ့လာရတယ်လို့ဆိုကြပါတယ်2019ရွေးကောက်ပွဲတုန်းကအဟုတ်လို့ခေါ်တဲ့ဒါတရုတ်ခရီးယံတယောက်ကိုချူးဆွဲမွတ်စလင်တွေရဲ့ကန့်ကွက်မှုကြောင့်ဘာသာရေးဟာအရေးပါတဲ့ကိစ္စဖြစ်လာတာပါအဟုတ်ဟာကုရန်ကျမ်းကိုဝေဖန်တယ်ဆိုပြီးဘာသာစော်ကားမှုနဲ့ထောင်ဒဏ်နှစ်နှစ်ကြာခံခဲ့ရပါတယ်အခုလက်ရှိလာမယ့်ရွေးကောက်ပွဲမှာလည်းပဲတင့်မတ်မှုကပူရုတော်ကြီးမားလာနေတယ်လို့နိုင်ငံရေးအကြက်ခတ်သူက VOA ကိုပြောပါတယ်စင်ကောဒူပရာဘူဘက်ကဘာသာရေးကိုသုံးပြီးတခြားပြိုင်ဘက်တွေကိုထုနှက်တိုက်ခိုက်တယ်ဆိုပေမဲ့ပရာဘူရဲ့ပြောခွင့်ရမစ္စတာဆာဗရီကတော့ဒက်ရှိသမ္မတဂျိုဂိုဝီဘက်ကလည်းမထူပါဘူးဆိုပြီးဘာသာရေးခေါင်းဆောင်ကိုဒုတိယသမ္မတလောင်းထားတာကိုထောက်ပြပါရယ
်။အယမနူရတ်ကာမီအင်တန်စီတတ်စ်ညာဒန်ပင်္ဂါရူဟ်ညာဘူဂီတိုအီတိုရဲလာတီဖ
်ကျွန်တော်ရှင်းရှင်းလင်းလင်းမြင်နေရတာကတော့နှစ်ဖက်စလုံးဟာအတူတူပဲဆိုတာဖြစ်ပါတယ်။စင်ကာပူပါရာဘိုဝိုနိုင်တော်လို့ရှိရင်အင်ဒိုနီးရှားဟာကာလီဖိတ်လို့ခေါ်တဲ့အစ္စလမ်သာသနာဆောင်နိုင်ငံဖြစ်သွားလိမ့်မယ်ဆိုပြီးသမ္မတဂျိုဂိုဝီကိုထောက်ခံနေတဲ့သူတွေကပြောနေကြတာပါဒါပေမဲ့ကျွန်တော်တို့ရဲ့မဲဆွယ်ရေးမဟာဗျူဟာနဲ့ပတ်သက်ပြီးတော့အများအားပြောနေတာကစီးပွားရေးနဲ့ကုန်စည်နှုန်းလူနေမှုဇိယိတ်တည်ငြိမ်ရေးတာဖြစ်ပါတယ
်ဒါပေမဲ့အခြေခံလူဒန်းစားတွေကထောက်ခံသူတွေဟာအထင်ရခက်တယ်လို့လည်းသူကဆိုပါတယ်အင်ဒိုနီးရှားမူဝါဒလေ့လာရေးအဖွဲ့strategic and international studies credit fernandez ka di yue kaw pwae ma lu ngai ri ku pu sait cha de lo thauk pya ba de la mae yue kaw pwae atwet indonesia ma mae pe nai du u ye 192 than si ye ane a set 20 na 30 ja ga than 60 jaw si de lo indonesia yue kaw pwae commission ka khan man tha da ba di lu ngai ri ha thru bwa de lan atwet si bwa ye alauk kan ya si ye ro ku lu chin ja de lo fernandez ka so ba de
ye da era sai terakhir ke medan ကျေစလုံးမြန်ပိုက်ကန်ဂျန်ဟော့
ဘယ်သူကိုမဲပေးရမယ်ဆိုတာဆုံးဖြတ်တဲ့အခါစင်ကျင်သုံးသပ်မှုတွေအများကြီးရှိပါတယ်နိုင်ငံရေးဆိုတာကမျှော်လင့်ချက်နဲ့ပတ်သက်ပြီးမျှော်လင့်ချက်ပေးနိုင်တဲ့သူတွေကိုမဲပေးကြတာဖြစ်ပါတယ
်တစ်ချိန်တည်းမှာပဲဒီလူငယ်တွေကမဲမပေးရတော့ပဲဘာသာရေးကြောင့်ဒီရွေးကောက်ပွဲဟာအနုလက္ခဏာဘက်ကိုဥတီသွားမှာကိုလည်းစိုးရင်ရတယ်လို့ပြောသွားပါတယ်ခင်ဗျာ
ဦးကျော်စံသာတင်ပြခဲ့တာဖြစ်ပါတယ်အခုတကကမ်ဘောဒီးယားဘက်ကအခြေအနေကိုလည်းကြည့်အောင်ပါ ကမ္ဘောဒီးယားနိုင်ငံမှာအထည်ချုပ်စက်ရုံတွေမှာလုပ်ကိုင်နေကြတဲ့အမျိုးသမီးတွေပါဝင်အကာအကွယ်မဲ့တဲ့အမျိုးသမီးတွေကိုအကူအညီပေးမယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကပြောကြားလိုက်ပါတယ်ဥရောပသမဂ္ဂကကမ္ဘောဒီးယားနဲ့ဆက်ဆက်လုပ်ကိုင်နေတဲ့စီးပွားရေးဆိုင်ရာသဘောတူညီချက်ကိုပြန်ပြီးရုပ်သိမ်းမယ်လို့ချိန်ချောက်မှုတွေရှိလာနေချိန်မှာဝန်ကြီးချုပ်ဟွန်ဆန်းကအမျိုးသမီးတွေကိုအကာအကွယ်ပေးမယ်အကြောင်းကိုကတိပေးလိုက်တာပါဒီအကြောင်းကိုကျော်အောင်လင်းကဆက်ပြီးပြောပြမှာပါ
ကမ္ဘောဒီးယားကထဲချုပ်ဆဲုံတွေမှာအလုပ်လုပ်ကိုင်နေကြတဲ့အမျိုးသမီးတွေကိုဒေါ်လာ5သိန်းကူညီပေးသွားမယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြီးခဲ့တဲ့လကုန်ပိုင်းမှာပြောခဲ့ပါတယ်။ဒီကူညီငွေတွေကိုသူ့ရဲ့ကိုယ်ပိုင်ဗန်နာရေးရန်ပုံငွေတွေကနေပေးသွားမှာဖြစ်ပြီးတော့ရှစ်နေ90ပါဝင်တဲ့ဥပဒေရေးရာအဖွဲ့ကနေတဆင့်တရားရေးဆိုင်ရာအငင်းပွားစရာတွေဖြစ်နေတဲ့အမျိုးသမီးတွေကိုပေးအပ်သွားမှာဖြစ်တယ်လို့ Phnom Penh Post သတင်းစာကဆိုပါတယ်။ထဲချုပ်ဆဲုံတွေမှာတက်နေတဲ့ပြဿနာတွေကိုဖြေရှင်းတဲ့အနေနဲ့အလုပ်သမားတွေကိုအလုပ်ဖြုတ်ပစ်တာတွေမလုပ်ဖို့လဲဝန်ကြီးချုပ်ဟွန်ဆန်ကဆဲယုံပိုင်ရှင်တွေကိုတိုက်တွန်းထားပါတယ်။မြို့တော်ဖနမ်ပင်မှာအခြေစိုက်တဲ့ WND ထဲချုပ်ဆဲယုံဟာဗြိတိန်နိုင်ငံ Max & Spencer ကုမ္ပဏီကနေဖြန့်ချိတဲ့ပစ္စည်းတွေနဲ့လဲပတ်နေတာပါ။ဒီဆဲယုံမှာအလုပ်ခွင့်ခြေနေတွေတိုးတက်ရေးအလုပ်သမားတွေကဆန္ဒပြခဲ့ကြပြီးတဲ့နောက်ပိုင်းအလုပ်သမား1,000လောက်ကိုအလုပ်ဖြုတ်ခဲ့ပါတယ်။အလုပ်သမားတွေအတွက်ဥပဒေရေးရာဆောင်ရွက်မှုတွေကိုအမြန်ဆုံးနဲ့အခမဲ့လှုပ်ဆောင်ပေးမယ်။နိုင်ငံတော်မှာရှိတဲ့ WND ရုံးတွေနဲ့လည်းသဘောတူညီချက်ရအောင်လှုပ်ဆောင်ပေးမယ်။အကာအကွယ်မဲ့အမျိုးသမီးတွေနဲ့အမျိုးသမီးအလို့သမားတွေအတွက်လှုပ်ဆောင်ပေးပါမယ်လို့ကမ္ဘောဒီးယားအလို့သမားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ် EU ဥရောပသမ္မတနဲ့ကမ္ဘောဒီးယားနိုင်ငံအကြားမှာ Everything but Arms ဆိုတဲ့လက်နက်ကလွဲပြီးတခြားစီးပွားရေးဆက်ဆံမှုတွေကိုလုပ်မယ်ဆိုတဲ့ EBA သဘောတူညီချက်ရှိပါတယ်ဒီသဘောတူညီချက်အရကမ္ဘောဒီးယားကနေဥရောပသမ္မတနိုင်ငံတွေကိုပို့ကုန်တွေအခွန်ကင်းလွတ်ခွင့်ပေးထားပါတယ်ဒါပေမဲ့ဒီစီဇန်ကိုပြန်ပြီးတော့ရုပ်သိမ်းမယ်လို့ February 17ရက်နေ့ကပဲ EU ဘက်ကကြေညာခဲ့ပါတယ်ဒီလိုဖြစ်လာမဲ့အရေးကိုကြိုတင်ကာကွယ်တဲ့သဘောနဲ့ဝန်ကြီးချုပ်ဟွန်ဆန်ကအကူအညီပေးမှုတွေလုပ်မယ်အကြောင်းပြောတာဖြစ်မယ်လို့ကမ္ဘောဒီးယားနိုင်ငံအစားအစာနဲ့ဝန်ဆောင်မှုလုပ်ငန်းဆိုင်ရာအလုပ်သမားအဖွဲ့ရဲ့ခေါင်းဆောင် Ott Dublin ကပြောပါလေ
I think it's also related to the EBA like he want to show
EBA သဘောတူညီချက်နဲ့ဆက်စပ်လိုက်မယ်လို့ထင်ပါတယ်။ဒီသဘောတူညီချက်ကိုဝန်ကြီးချုပ်ဟွန်ဆန်ထိမ့်ထိမ့်သိမ့်သိမ့်လုတ်ကင်နေတာကပြုပြင်ပြောင်းလဲမှုတွေကိုသူလှုပ်ဆောင်နေကြောင်းနိုင်ငံတကာကိုပြသချင်းနေတာပါ။
အလုပ်သမားရေးဝန်ကြီးဌာနကတော့ဝန်ကြီးချုပ်ကအကူအညီပေးမဲ့ကိစ္စနဲ့ EBA သဘောတူညီချက်ပြန်ရုပ်သိမ်းမဲ့ကိစ္စနဲ့ဟာဆက်စပ်မနေဘူးလို့ဆိုပါတယ်။အကူအညီလိုအပ်နေသူတွေအတွက်ဝန်ကြီးချုပ်ကစီစဉ်လာလို့ပြောပါတယ်။ကမ္ဘောဒီးယားမှာလူခွင့်ဆိုင်ရာတိုးတက်မှုတွေရှိမလာဘူးဆိုရင်သွင်းကုန်ခွန်ကောက်ခံမှုတွေဆက်ပြီးတော့လုပ်သွားမယ်လို့ EU ဥရောပသမ္မတကဆိုပါတယ်။ကမ္ဘောဒီးယားဟာ EU နိုင်ငံတွေစီကိုတင်သွင်းတဲ့ခွန်မဲ့ပို့ကုန်လုပ်ငန်းတွေကိုအကြီးအကျယ်မှီခိုအားထားနေရတာပါ။တကယ်လို့ EBA သဘောတူညီချက်ပြန်ပြီးတော့ရုပ်သိမ်းလိုက်ရင်ကမ္ဘောဒီးယားနိုင်ငံအတွက်အတော်လေးကိုထိခိုက်ပါလိမ့်မယ်။အလုပ်သမားဖွဲ့ခေါင်းဆောင် Ottaplan ကတော့ EBA သဘောတူညီချက်ကိုလိုချင်ရင်အစိုးရကပြုပြင်ပြောင်းလဲရေးတွေကိုလုပ်မှဖြစ်မယ်လို့ပြောပါတယ်
။ The problem only is the government willing to reform and also willing to follow the EBA condition about respect human rights and labor rights in Cambodia
ပြဿနာကတော့အစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေတကယ်ပဲလုပ်ချင်နေသလားအလုပ်သမားအခွင့်အရေးနဲ့လူအခွင့်အရေးတွေကိုလေးစားလိုက်နာပြီး EBA သဘောတူညီချက်ကိုလက်ခံမလားဆိုတာတွေကကမ္ဘောဒီးယားအစိုးရအပေါ်မှာပဲမူတည်ပါတယ်အခြေအနေတွေပိုပြီးကောင်းလာခြင်းနဲ့ဆိုရင်တော့ဥရောပသမဂ္ဂကအကြံပြုချက်တွေကိုလိုက်နာပြီးပြုပြင်ပြောင်းလဲမှုတွေကိုလုပ်ဖို့လိုပါတယ်
တကယ်လို့ဥရောပသမဂ္ဂကနေ EBA သဘောတူညီချက်ကမ္ဘောဒီးယားနိုင်ငံကနေရုပ်သိမ်းမယ်ဆိုရင်ဆက်ယုံတွေပိတ်တာတွေလူသမားတွေအတွက်နင်းနာမှုတွေကိုဥပဒေကြောင်းအရတောင်းဆိုတာတွေလည်းအများပြားပေါ်ပေါက်လာနေတာကြောင့်နိုင်ငံအတွင်းမှာပြုပြင်ပြောင်းလဲမှုတွေကိုလုပ်ဖို့အလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကမျှော်လင့်နေကြပါတယ
်။ကမ္ဘောဒီးယားအထက်ချုပ်လူသမားအခွင့်အရေးနဲ့ပတ်သက်လို့ကိုကျော်လင်းပြောပြခဲ့တာပါ။မကြာခင်ထုတ်လွှင့်သွားမဲ့ VOA အစီအစဉ်ဒီမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာစတဲ့အစီအစဉ်တွေအပြင်နနခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာနိုင်ရမှာဖြစ်ပါတယ်ဒီအစီအစဉ်တွေကိုတော့ line meter 3240 48ကရော VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ VO ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ3240 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 933 5လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညကနေရောလိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ကန်းစာနဲ့ဒူသိပ်ပတ်နဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့အမျိုးသမီးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာတော့
ဒီစီလင်တာနဲ့ပတ်သက်ပြီးလေ့လာတဲ့လောက်ရမယ့်ဟာတွေကိုလည်းကျွန်မဖြည့်တင်ထားပါတယ်။ဒါကြောင့်မို့လို့ကျွန်မနိုင်ငံနဲ့အစိုးရကိုကျွန်မရက်ဆက်ရှိလုပ်ပြီးတော့လူငယ်ပေါင်းစုံမှရှိရပြီပေါ့နော်။အဲ့ဒီ600ကျော်လောက်ကိုကျွန်မ
မကြာခင်မှာတင်ဆက်မှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသုံးသက်ချက်ဆောင်းပါးတွေကိုမူရင်းအပေါ်မပြတ်မဟိတန်စင်နဲ့မတ်စုရင်ထွေးတို့ကပြောပြမှာပါ။
မြေပြုံမှုမွေးရေးဆေးဝါးမှုတွေနဲ့အစိတ်သင့်နေတဲ့မြန်မာနိုင်ငံရဲ့ကြောက်စင်းကုန်းတွေဆိုတဲ့ခေါင်းစဉ်နဲ့ပီတာယွန်းနဲ့ဇော်မိုးထက်တို့ The Guardian သတင်းစာမှာ February 25ရက်နေ့မှာရေးသားထားတာကိုဖတ်ရပါတယ်။နှစ်ဆက်အလုပ်သမားများစွာတည်ဆုံရတဲ့ကြောင်းမြန်လုပ်ငန်းရဲ့အန္တရာယ်များတဲ့အခြေအနေတွေကိုမြန်မာလွှတ်တော်ကနေပြီးတော့အသိထုတ်ပြန်လိုက်တဲ့အငင်းပွားပွဲကြောင်းမြန်ဥပဒေသစ်ကထည့်စင်စားထားတာမရှိဘူးဆိုတဲ့အကြောင်းရေးသားထားပါတယ်။ကြောက်တူးမိုင်းတွေဟာလူသေးစေနိုင်တဲ့မြေပြုံမှုတွေစက်ပစ္စည်းချိုးယွင်းမှုတွေဟာလည်းပုံမှန်ဆိုသလိုဖြစ်ပေါ်နေတဲ့အကြောင်းရေးသားထားပါတယ်။လူခွင့်ချိုးဖောက်မှုတွေအာဂတိလိုက်စားမှုတွေနဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုတွေအကြောင်းရေးသားထားပါတယ်။မြန်မာနိုင်ငံရဲ့ကြောက်စင်းကုန်သွယ်ရေးကတစ်နှစ်ကိုဒေါ်လာ30ဘီလီယံတန်ဖိုးရှိပြီးတော့ဖားကတ်မိုင်းတွေမှာရွှေပြောင်းလုံသမား3သိန်းလောက်ရှိတဲ့အကြောင်းဒါမှလည်းကြောက်တူးခွင့်နှစ်နှစ်အပိတ်ခံရတဲ့ကြောက်တူးကုမ္ပဏီတွေရဲ့ license ကိုအသစ်ပြန်လုပ်ပေးမဲ့လုပ်ငန်းစဉ်ပါဝင်တဲ့အငင်းပွားပဲကြောက်မြက်ပိုင်းဆိုင်ရာဥပဒေအသစ်ကိုမြန်မာလွှတ်တော်ကနေထုတ်ပြန်လိုက်ပါတယ်။ကြောက်တူးလုပ်ငန်းကနေဆယ်စုနှစ်တွေနဲ့ချီပြီးတော့ဖြစ်ပွားလာတဲ့ကချင်ပြည်နယ်ကပြည်တွင်းစစ်တွေကိုပို့ပြီးတော့ဆိုးရွားစေခဲ့ပြီးတော့2016ရက်သားဆိုးရွားတက်လာချိန်မှာတော့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းနိုင်မဲ့စီစဉ်တွေချမှတ်မထားသေး၍ကြောက်တူးခွင့်အသစ်ပေးရတွေကိုရက်ထားဖို့ပြင်ဆင်ချက်ကိုဒေါ်ဆန်းစုကြည်ဆိုရကချမှတ်ခဲ့ပါတယ်။ဒါမှမဟုတ်အရင်တုန်းကကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေသဘာဝပတ်ဝန်းကျင်ထိခိုက်မှုနဲ့အာဂတိလိုက်စားမှုရှိခဲ့တဲ့ကုမ္ပဏီတွေရဲ့ပြုမှုတွေကိုစစ်ဆေးပြီးတော့မှကြောက်တူးခွင့်ပါမဲ့ထုတ်ပေးတဲ့အကြောင်းကြောက်တူးကုမ္ပဏီတွေကိုဘယ်သူပိုင်တယ်လဲဆိုတဲ့အချက်ကိုတရားဝင်ကြေညာဖို့စာရတွေကိုလည်းအခုလွှတ်တော်ကချမှတ်လိုက်တဲ့ဥပဒေအသစ်မှာထည့်သွင်းမထားပါဘူး။ဒါပြင်တရားမဝင်ကြောက်တူးတဲ့ကုမ္ပဏီတွေကိုစီးစစ်ဖို့ကိုလည်းဥပဒေအသစ်မှာထည့်မထားတဲ့အပြင်မြမကြောက်မြက်လုပ်ငန်းရှင်တွေကြားမှာအကျိုးစီးပွားပဋိပက္ခတွေဖြစ်နေတာကိုလည်းဖြေရှင်းဖို့ထည့်သွင်းမထားတဲ့အကြောင်းရေးသားထားပါတယ်။မိုင်းတွင်းတွေကကျင်းမြောင်းပြီးတော့မတ်ဆောက်တာကြောင့်အထူးသဖြင့်မိုးရင်းတွေမှာဆူရင်မြေပြုံမှုတွေပိုဖြစ်တတ်ပါတယ်။2015ခုနှစ်အတွင်းမိုင်းတွင်းအလုပ်သမားအယောက်တရာကျော်သေဆုံးခဲ့ရပါတယ်။မိုင်းတွင်းနာမှာခက်ခက်ခဲခဲနေထိုင်နေတဲ့လူသမားတွေကြားမှာဘိန်းဖြူဆွဲမှုပြဿနာတွေနဲ့ HIV ပိုးကူးစက်မှုနှုန်းမြင့်တက်နေရတာကိုတွေ့ရတဲ့အပြင်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပေါ်မှာလိင်ပိုင်းဆိုင်ရာစော်ကားမှုအမျက်ထုတ်ပြီးတော့စီးပွားဖြစ်လောက်ကင်နေရကိုလည်းတွေ့ရတဲ့အကြောင်းရေးသားထားပါတယ်။ဖားခက်မြို့မှာအမျိုးသမီးတွေအတွက်အလောက်ကင်ရွေးချယ်မှုဆိုလို့အင်ကူဒါမှမဟုတ်အနေခံဖမ်းပြတဲ့ပြစ်ဒဏ်စာလုပ်ငန်းပဲရှိတဲ့အကြောင်းဖားခက်ကြောက်တွင်းမှာလောက်ကင်သူတယောက်ကိုကူးကားပြီးတော့ဆောင်းမမှာဖော်ပြထားပါတယ်ရှင်။
နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုတိုင်းရင်းသားလူနည်းစုကိစ္စတွေနဲ့ပတ်သက်ပြီးတေချာတဲ့မူဝါဒတွေမရှိဘူးစီးပွားရေးအမြင်မရှိဘူးဆိုပြီးတော့နိုင်ငံတကာမူဝါဒလေးလာသုံးသပ်သူတွေကပြင်းပြင်းထန်ထန်ပြစ်တင်ရှုံချခဲ့ပါတယ်ဒါပေမဲ့အခုချိန်မှာတော့ဒေါ်အောင်ဆန်းစုကြည်စီးပွားရေးမူဝါဒလို့ခေါ်တဲ့အစီအစဉ်တစ်ခုပေါ်ထွက်လာတဲ့ဆိုတော့နိုင်ကိုကို ANU ရေးထားတဲ့စောင်းပါကို East Asia Forum မှာဖတ်ရပါတယ်2008ခုနှစ်စစ်အစိုးရဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မဲ့ဆိုတော့ကြေညာချက်နဲ့အတူဒီမူဝါဒကိုမကြသေးမီကစတင်ကြေညာခဲ့တာပါဒေါ်အောင်ဆန်းစုကြည်စီးပွားရေးမူဝါဒဟာမြန်မာနိုင်ငံစင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်မှုအစီအစဉ် MSDP နဲ့မြန်မာနိုင်ငံယင်းနှီးမြုပ်နှံမှုမြင့်တင်ရေးအစီအစဉ် MIPP ဆိုပြီးတော့ဒီမူဝါဒမှာကျယ်ပြန့်တဲ့အစီအစဉ်နှစ်ခုပါဝင်ပါတယ် MSDB အစီအစဉ်ဟာဆိုရင်ငြိမ်းချမ်းသာယာဝါပြောတဲ့ဒီမိုကရေစီနိုင်ငံတော်တစ်ခုဖြစ်ဖို့ရည်ရွယ်ပြီးစီးပွားရေးမှာအလဲအလတ်ဝင်ငွေရအောင်မြန်မာနိုင်ငံကိုပြောင်းလဲဖို့နဲ့နောက်အနှစ်20ကျော်မှာ American Dollar 200 Billion ရဖို့အတွက်နိုင်ငံသားယင်းနီမြုပ်နှံသူတွေကိုစီယုံဖို့ MIPP အစီအစဉ်ကအရည်မှန်းတယ်လို့ဆိုပါတယ်MSDA ကိုတောင်းတုံတောင်းရည်မှန်းချက်5ခုမဟာဗျူဟာ28ခုနဲ့လှုပ်ရှားမှုအစီအစဉ်ပေါင်း252ခုနဲ့ဖွဲ့စည်းထားတယ်လို့ဆိုပါတယ်မိုက်ခရိုစီးပွားရေးခန့်ခွဲမှုနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးတမတ်ရှိတဲ့ဗန္ဒာရေးစည်းမျဉ်းတွေဖွဲ့စည်းဖို့နဲ့လုံငွေပြောင်းမှုကို GDP ရဲ့900ခိုင်နှုန်းထက်မပိုစေဖို့ MSDB ကအရည်ရွယ်တယ်လို့လည်းရေးသားထားပါတယ်ပြည်တွင်းနဲ့နိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေကိုပေါင်းစည်းဖို့ MIPP ကရည်ရွယ်တယ်လို့လဲဆိုပါတယ်2016-2019ခုနှစ်ကာလအတွင်း NLD ရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုမှာအချက်3ချက်တွေ့ရှိတယ်လို့လဲဆိုပါတယ်ပထမတစ်ချက်ကဥပဒေစည်းမျဉ်းတွေနဲ့ဆက်ဆက်နေတယ်လို့ရေးသားထားပြီးတော့ဒေါ်အောင်ဆန်းစုကြည်ရဲ့မူဝါဒအရဒီအချိန်ဟာမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမှုအချိန်ကောင်းဖြစ်တယ်လို့ရေးသားထားပါတယ်မြန်မာနိုင်ငံနယ်စပ်ဒေသတွေမှာရှိတဲ့နိုင်ငံမဲ့ဖြစ်နေတဲ့ရခိုင်ကချင်နဲ့တိုင်းရင်းသားလူနည်းစုတွေအတွက်အဓိပ္ပာယ်ရှိတဲ့အကူအညီပြဋ္ဌာန်းချက်တွေကိုတော့အခုထိတိုင်မဖြေရှင်းရသေးဘူးလို့လဲဆိုထားပါတယ်ရှင
်ကမ္ဘာမီဒီယာတွေကမြန်မာပြည်ဆိုင်ရာအကြောင်းကိုတော့မအီတန်စင်နဲ့မဆူရင်ထွေတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့ American Indian သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မနေ့အတွက်တင်ပြပေးမယ့် idiom အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါတယ်စာလုံးပေါင်းက in အတွင်းမှာအထဲမှာ cahoots cahoots ကဒီနေရာမှာပြင်သစ်စကား cute ကနေဆင်းသက်လာတာဖြစ်ပါတယ်ပြင်သစ်လို cute ကတော့အင်္ဂလိပ်ကလေးလို့လုံးောက်ထေးပေးရပါတယ် in ကအထဲမှာဆိုတော့အင်္ဂလိပ်ကလေးထဲမှာပေါ့ရှင်တိမ်နေနေကြတယ်ဆိုတော့ရင်းနှီးကြတယ်သဘောထားချင်းတူကြတယ်အတွင်းတည်တွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပ္ပယ်ကတော့ကျမတို့မြန်မာမှာတကြိတ်ထဲကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနယ်ပတ်သက်လို့ George Crow ပြီးတဲ့ဥမာကိုနှားစင်ကြည့်ကြရအောင
် The police and the drug dealers here work in cahoots and they make a lot of money out of the drug trade
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညာတည်းပဲမူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တည်းတညာနဲ့ဆိုရင် idiom အသုံးအရဘယ်လိုပြောမလဲ?
In cahoots with
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
view American Indian သုံးအင်္ဂလိပ်သင်ကန်းစာကို view ရဲ့မနက်ခင်းတိုင်းမှာဒေါ်လာတန်းကတင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့စနေည view တိုက်လေးလိုင်းအစီအစဉ်မှာဗားရီဆွေးနွေးကြမှာပါလေ
ဒေါက်တာရှင်များရှင်တက်မတော်ကစစ်တိုင်းတချို့မှာစစ်စင်ရေးတွေလေးလာကြရက်ဆိုင်ထားပြီးရင်းညာရေးဆွေးနွေးဖို့ကမ်းလှမ်းခဲ့တာအခုဆိုရင်2လကျော်သွားပါပြီပြည့်ခတ်ရက်ဆဲထားတဲ့ကာလအတွင်းမြန်မာအစိုးရတာဝန်ရှိသူတွေတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေအကြားတွေ့ဆုံဆွေးနွေးမှုတချို့ရှိခဲ့ပေမဲ့လို့လက်နက်ကိုင်တိုက်ပွဲတွေကလည်းပြင်းထန်နေစေပါပြည့်ခတ်ရက်ဆဲရေးကြေညာထားပေမဲ့တိုက်ပွဲတွေဖြစ်နေရတာဘာကြောင့်များပါလဲလက်နက်ကိုင်ပဋိပက္ခတွေရော့ပါရင်ပြည်တွင်းငြိမ်းချမ်းရေးမှာဘာတွေကအဓိကအဟန့်တားဖြစ်နေပါသလဲဆိုတာတွေကို VOA ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါရစေ
ဒီကနေ့ညမှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်ခင်ဗျာအခုတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်မန်နန်စုရွှေစင်ဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုကိုစားပြုပြီးလာမယ့်မတ်လ31ရက်နေ့ကျင်းပမဲ့ YCDC ခေါ်ရန်ကုန်စီပင်တရားရွေးကောက်ပွဲကိုအင်းစိန်လှိုင်းတရားမဲဆန္ဒအမှန်9မှာဝင်ရောက်ရှင်းပြမှာဖြစ်ပါတယ်ဒီရွေးကောက်ပွဲမှာရှင်ပြိုင်ကြမဲ့ကိုစလေလောင်282ဦးနဲ့44ဦးဟာအမျိုးသမီးတွေဖြစ်ကြပြီးရာဂိုင်းနှုန်းအဖြစ်တော့16ရာဂိုင်းနှုန်းရှိပါတယ်။ကရင်တိုင်းရင်းသူဖြစ်တဲ့မန်နန့်စုဆွေရွှေစင်ရွေးကောက်ပွဲဘာကြောင့်ဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်ရတယ်လဲဆိုတာနဲ့ပတ်သက်လို့သူနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပအမျိုးသမီးကဏ္ဍမှာဒေါ်လာတန်တင်ပြထားပါတယ
်
အခုမနက်30တရနေ့မှာကျင်းပမယ်ရန်ကုန်တိုင်းစီပင်တရားရွေးကောက်ပွဲမှာနတ်စုရွှေစင်ကမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့မဲဆန္ဒ9အင်းစိန်လှမ်းသားရာနေမီကနေပြီးတော့မှဝင်ရောက်ရွေးချယ်ခံမယ်ဆိုတော့အရင်ဆုံးနတ်စုရွှေစင်ရဲ့နောက်ကြောင်းလေးနည်းနည်းသိပြသည်ရှင
်ဒီမှာအကြောင်းအရာကတော့ဒီမှာအသက်45နှစ်ရှိပါပြီကျွန်တော်က this importantly my diploma of management and administration MBA နဲ့ diploma ပဲ။ Now MBA ပဲကိုကျွန်မရရှိကြပါတယ်။ကျွန်မရဲ့လုပ်ငန်းအတွေ့အကြုံကတော့ကျွန်မအသက်19နှစ်မှာ survival မှာ why exactly design ဆိုပြီး exactly design ကိုဖွင့်လာပါတယ်။ပြီးတော့ကျွန်မအမေက Osmo City ရဲ့ general manager မှာ construction လုပ်ငန်းလုပ်တဲ့အချိန်မှာအမေနဲ့ပူးပေါင်းပြီးတော့အတူတူအမေနဲ့ကိုယ်ရှိရှိနိုင်ငံရုပ်ကံကြီးရဲ့အထွေထွေရှိပါတယ်။ဗမာပြည်ရဲ့ပိုင်ဖောင်ဝင်ချင်းတဲ့ပုံပိုင်ချင်းဆိုလို့ဗမာပြည်မှာကျွန်မကုမ္ပဏီတစ်ခုလည်းရှိပါတယ်။အဲ့အတွက်ကြောင့်မလို့ဗမာပြည်ရဲ့ Entrepreneur Award ဆုံးချင်းသူများရှိပါတယ်။ ASEAN ရဲ့ Entrepreneur Award ဆုံးချင်းသူများရှိကြတယ်ဖြစ်ပါတယ်
။ Okay အဲ့တော့နန်းစုရွှေစင်ကအခုဒီရွေးကောက်ပွဲမှာရွေးခံမှုဒီနေရာနဲ့ကို့အရေးချင်းနဲ့ဘယ်လိုလိုက်ဖက်တယ်လဲဆိုတာကိုရှင်းပြပေးပါစို့ဘယ်လိုရှင်းပြမလဲ
ကျွန်မပြီးခဲ့တဲ့ကျွန်မဖြတ်တန်းခဲ့တဲ့ကျွန်မရဲ့အတွေ့အကြုံကကျွန်မဆောက်လုပ်ရေးအတွေ့အကြုံကြီးအင်အားပေါ်ဆောင်မှုအတွေ့အကြုံကြီးဒီဆောက်ခဲ့တဲ့အတွေ့အကြုံကြီးဒါတွေအကုန်လုံးကျွန်မအမေနဲ့ပြတ်ဆက်ပြီးတော့လုံဆောင်ရတဲ့အချိန်မှာလည်းကောင်းကျွန်မတယောက်ကိုခွတ်တက်ပြီးလုံဆောင်ရတဲ့အချိန်မှာလည်းကောင်းကျွန်မအတွေ့အကြုံအဖြစ်ကျွန်မအနည်းငယ်ဆုံးအတွေ့အကြုံရှိပါတယ်ကျွန်မကဒီလုပ်ငန်းလုပ်တာကိုအချင်းချင်းနောက်ကိုစားရကျွန်မအမေကရက်ဆက်ပြီးတော့ consultation လုပ်ငန်းကိုအမေကိုကူညီလုပ်တယ်ပြီးရင် exactly ဒါဝယ်လုပ်ငန်းကိုလုပ်တယ်ပြီးရင်တဖြည်းဖြည်းနဲ့ဒီပိုင်းရင်းလုပ်ငန်းကိုလုပ်တယ်အဲ့ပိုင်းရင်းလုပ်ငန်းရဲ့ consultation တွေကိုလုပ်ပြီးရဲ့အချိန်မှာလဲတခြားဆိုရဦးဌာနရဲ့စောက်လုံးဝဦးဌာနရဲ့အိမ်ရပေါ်ဆောင်မှုလုပ်ငန်းတွေမှာလဲကျွန်မ contractor အနေနဲ့ကျွန်မဝင်ရောက်လုပ်ကန်ရခြင်းရှိပါတယ်နောက်ပြီးတော့ကျွန်မတခြားလုံဆောင်နေတဲ့အပိုင်းတွေမှာလဲပြလိုက်ကြလုပ်ငန်းတွေမှာရောဒီတားလုပ်ငန်းတွေမှာဝစီပင်ပါနဲ့ပတ်သက်ပြီးတော့ဝင်ရောက်လိမ့်ဆောင်မှုရုပ်ကံနေရာကြီးကျွန်မအများကြီးရှိပါတယ်။ကျွန်မဝင်ရောက်ရွေးချယ်ခံခြင်းနဲ့ကြီးရွယ်ချက်ကတော့ဒီအခုဘယ်လိုဆိုအနေနဲ့ဒါမှကျွန်မတို့တိုင်းပြည်ကျွန်မတို့နေရာမှာကျွန်မတို့လူမျိုးလုံးဝအတူတူရှိရပြီးတိုင်းပြည်ပေါ်မှာကုမျိုးတူတက်စီခြင်းနဲ့စိတ်ဆင်နာရှိနေပြီးလိုအပ်နေတဲ့ကိကျမလည်းဒီလိုမျိုးစိတ်ဆင်းရဲနဲ့ပုံမှန်ပြည့်စုံနေတဲ့အနေနဲ့စိတ်ဆင်းရဲအပြည့်အစုံရှိနေတဲ့အတွက်ကြောင့်ကျွန်မဝင်ရောက်ရှင်းပြအရေးခံခြင်းဖြစ်ပါတယ်။အထူးသဖြင့်ကျွန်မဝင်ရောက်ရှင်းပြအဒီလေးချေခံပြီးလိုင်တာရနဲ့ဦးစိတ်မျိုးနဲ့ပါဆိုရင်လိုင်တာမျိုးနဲ့ပတ်သက်ပြီးကျွန်မရက်ဆက်ရှုပ်ထားပြီးရရှိပါတယ်။ကျွန်မကကျွန်မဝင်လုံးဝအလုပ်နဲ့ပတ်သက်ပြီးလို့ရှိရင်ကျွန်မဒီစကားလေးလာပြီးရက်ဆက်ရှုပ်ပြီးမှဒီနေ့လေးကျွန်တော်ဝင်မယ်လို့စောင့်ကြည့်ခြင်းဖြစ်ပါတယ
်။လိုင်တာရအနေမီဖွံ့ဖြိုးတိုးတက်ရေးအတွက်စနစ်တကျရေရရှိရေးအတွက်အိုအိနေနေနေထိုင်တဲ့လူတွေနေရာချပေးဖို့အတွက်အစရှိတယ်ပေါ့နော်
ဟုတ်ကဲ့ပ
ါလက်တွေအခက်ခဲနဲ့ရင်ဆိုင်ရတဲ့အခါမှာဇွဲလုံးလအရေးချင်းပြည့်ဖို့လေလို့တွေလေဆိုအဲ့ဒီအရေးအတွေ့တွေနဲ့ပတ်သက်ပြီးတော့ပါရော
ရေကောက်ွယ်ဝင်ရောက်အရေးချမ်းဖို့အတွက်ကိုချက်ချင်းစိတ်ကြည့်ရမဟုတ်ပဲဘဲနဲ့လုံးနေပြီးတော့စနစ်ကျော်ရဲ့စိတ်ကြည့်ရှိပြီးတော့လုံးတာဖြစ်တဲ့အတွက်ကျွန်မစီပင်သားနဲ့ပတ်သက်ပြီးလ ీల ာတဲ့အရာတွေလ ీల ာတဲ့အရာတွေတော်တော်များများလဲကျွန်မပြီးခဲ့တဲ့ကျမဘဝဖြတ်တန်းခဲ့တဲ့အတွေ့အကြုံမှလည်းအတွေ့အကြုံရှိပါတယ်။ဒီစီလင်ဒါနဲ့ပတ်သက်ပြီးလေ့လာတဲ့လောက်ရမယ့်ဟာတွေကိုလည်းကျမဖြည့်တင်ထားပါတယ်။ကျမအခုချက်ချင်းလုပ်တာမဟုတ်ပါဘူး။ဒါကြောင့်မလို့ကျမနိုင်တာနဲ့အေးစိန်ကိုကျမရက်ဆက်ရှိလုပ်ပြီးတော့ကျမဖြစ်တဲ့အဲဘောနော်ကျမနိုင်တာမှဆိုလူဦးရေ800ကျော်လောက်ကိုကျမလူငယ်ပေါင်းစုံမှရှိရပြီပေါ့နော်။အဲ့ဒီ800ကျော်လောက်ကိုကျမရက်ဆက်ရှိကျမလုပ်ပါတယ်။အေးစိန်မှဆိုလည်းလူရောက်300ကျော်300လောက်ကိုကျမရက်ဆက်ရှိလုပ်ပြီးလုပ်ထားပါတယ်။ ကျမရှိဆုံးကပ်ပြီးမွေးနာရမဟုတ်ဘူးကိုကိုကိုဆွဲကြလုပ်ပြီးတော့ကျမဒီညာရောက်တဲ့အချိန်ကျမအနမ်းလျှောက်ပြီးတော့ကျမစကုတ်တခင်းနဲ့လာခဲ့ရပါအချိန်ကြီးကောင်းအောင်လဲကြပူပါတယ်အဲ့လဲကြတာကိုကျွန်တော်မှတ်ပြီးပြန်ထားပါတယ်ပြီးတော့ဒီညာရအောင်ပြန်လုပ်ပါတယ်ဘဝမှာ0ဆက်မဟုတ်ဘူး minus 7တိပြသွားခဲ့တဲ့အချိန်ကြီးအများကြီးရှိပါတယ်
ဟုတ်ကဲ့နန်းစုရွှေစင်ပြောတဲ့ဆိုဆိုကအချိန်ကြီးလဲကြပြီးတော့ပြန်ထားတယ်ဆိုတော့ကျမကိုဥပမာလေးနည်းနည်းပြောပြလို့ရမလားရှင
်အချိန်ကြီးလဲထားပြီးပြန်ထားတယ်ဆိုတာကဒီလိုပါရှင်ကျမဒီပြာတမီမိုးရဲ့အချိန်မှာကျမကိုယ်ချောင်းလောက်လောက်ဆိုလို့ကျွန်တော်ရှင်ကျမကိုယ်စိတ်တက်ပြီးတော့ဘယ်မှကျမတော်လုံးလာလို့မရတော့ပါဘူးအဲ့ဒီအနေအထားတစ်ခုမှာကျမဘာမှအလုံးမလုပ်လို့မရဘူးဘယ်မှသွားလို့မရရှင်ကျမပိုင်ဆိုင်မှုဝေးဘူးကျမကကျမမိတ်ဆွေကိုကျမပတ်စံချိလိုက်ပါတယ်ချိလိုက်တဲ့အချိန်နောက်ပြီးတော့အဲ့ဒီမိရဲ့ပတ်စံထက်လို့တဲ့အချိန်မှာကျမမိတ်ဆွေအပေါင်းနဲ့တငယ်ချင်းလေးစီကချိပြီးတော့ကျမပတ်စံလေးသူ့ကိုပြန်ချိရင်အဲ့ဒီအချိန်မှာအဲ့ဒီတငယ်ချင်းကသူ့ပြဿနာတက်ပြီးတော့သူတယောက်တည်းမဟုတ်ဘူးပေါ့နော်နှစ်ယောက်သုံးယောက်လောက်အဲသူတို့ကကျမကိုပတ်စံပြန်မဆက်တဲ့နဲ့သူဖက်ပြီးွားရဲ့အချိန်ကြီးဖြစ်ခဲ့ပါတယ်အဲ့ဒီအနေအထားတစ်ခုမှာကျမကလေးကိုဝင်ရှိနေအချိန်မှာတော်တော်လေးကိုစိတ်ဒုက္ခဆင်းရဲရောက်ခဲ့ပါတယ်ကျမရှိနေတဲ့ကျမရှာခဲ့တဲ့ပတ်စံကြီးဒါကလုံးဝပြီးတော့ကိုင်းလောက်ကလုံးဝပြီးတော့ကိုင်းဆင်းရဲလောက်ကပါအဲ့ဒီအချိန်မှာအဲ့ဒီအချိန်မှာကျမကလေးမွေးပြီးတဲ့အချိန်မှာကျမပြန်ပြီးတော့ကြုံကြုံထပြီးတော့အလုံးလွတ်ပြီးတော့ကျမကိုကျူးစားပြီးတော့ရုံထောင်ခဲ့ရပါတယ်ဒါကပုံစံနဲ့ပြောတဲ့အချိန်ကလည်းဒီမှာတကယ်ကျူးစားရုံထောင်ရဲ့အချိန်မှာဒီပြောမယ်အကြမ်းနဲ့ပြင်ပန်းခက်ခဲခဲ့ပါတယ်အားလုံးကိုအောက်ကျပြီးတော့လည်းအလုံးလွတ်ခဲ့ရတဲ့တန်ကြီးတော့ကျမဆိုလို့ရှိရင်ပင်ပက်မှာသွားပြီးတော့ပိုင်ဆောင်နေလုံအောင်ဖြစ်တဲ့အတွက်ပင်ပက်ကကျမမရဘူးလေဒီတိုင်းကြမ်းတမ်းနဲ့ရာသီဥစိန်ခုံမှုတွေလူတွေရဲ့စိန်ခုံမှုတွေအမျိုးမျိုးပေါ့နော်အများကြီးတော့ကျမကြုံနေရပါတယ်ဆိုတော့ဒါကြီးကိုကျမဆက်ဆက်ခံပြီးတော့ကျမအောက်ထီအလုပ်သမားဘဝကနေကျမပြန်ဆလာပြီးကျမလုပ်ကင်ခင်းခြင်းဖြစ်ပါတယ်အဲ့အတွက်ကြောင့်မလို့ကျမကငါပြောရဲ့အချင်းချင်းခဲကြရတယ်ပြန်ထားရဲဆိုတော့ဒါဝင်ပြီးပြီးတော့ကျမပြောရပါရှင်
စောစောနန်းစုရွှေစင်ပြောတယ်မိခင်တူဦးပေါ့နော်အဲ့လိုဆိုရခါကျတော့ဒီစီပင်သားရရွေးကောက်ပွဲဝင်ပြီးတော့ကိုယ်စလဲတူဦးဒီနဲ့မိသားစုနဲ့ရောဒီလုပ်ငန်းနဲ့ရောဘလို့သဟဇာတာဖြစ်အောင်လုပ်ယူမလဲရှင
်ကျမအတွက်ကအဲ့ဒီအရာကတကယ်ကိုကြီးမားတဲ့စိန်ခေါ်ပို့ပါပြောမယ်ဆိုလို့ရှင်ကျမဒီဟာနေရာမှာဝင်လောက်တာဦးကျမသားကျမကိုတော်တော်လေးကိုတားပါတယ်ကျမအမအပိုင်းတမီးရဲ့နှစ်ယောက်ရှိပါတယ်။ဒါ15နှစ်တမီးရတော့စက်တမီးဖြစ်ပါပြီ။တမီးရတော့ငယ်သေးတဲ့အတွက်တော့မှတော့မပြောပါဘူး။ဒါကတော့ကျမကိုပြောပါတယ်။အမေဝင်ပြီးတော့လုပ်ပြီးကောင်းပြီ။ကျွန်တဲ့အရာတွေကမချင်ဘူး။ပြီးရင်ဒီညာရမဟုတ်တာပြောမယ်။အမေလောက်တာဆန်တာလည်းပြန်ပါတယ်ပြောမယ်။အဲ့ခါကျရင်ရှက်ဖို့ကောင်းတယ်အမေရဲ့။အမေဘာဖြစ်လို့ဝင်ကြိုင်တာလဲဆိုပြီးတော့ကျမကိုပြောပါတယ်။ဟုတ
်ကဲ့
။ကျမလည်းသားရဲ့ဒီပြောင်းမှဒီလိုမူလာနေတရားတွေရှိတယ်ဒီကိုင်းဖြစ်ရဲ့။အဲ့တော့ဒီတယောက်ဆိုတာအသက်ရှင်နေတိုင်းတဲ့အခါမှာကိုကဘယ်လိုနေနေနေလဲလူနေနေနေတာအနည်းနဲ့သူများစီကဝင်ပြီးအလုပ်ပြီးအနည်းနဲ့လူပြီးတော့နေတိုင်းတဲ့လူနေနေတာလူဆိုတဲ့လူပြောင်းနေတယ်ဘယ်အရာမဆိုအာဟုန်ကိုလည်းရိတ်ပြီးလို့လည်းဟိုလုံနေဟိုကောမဲမိမလားအဲ့ဒါကိုကြီးချက်တဲ့ကွာအဲ့တော့အေးကဘဝမှာလူပိကားဆောင်နေနေချင်တယ်အဲ့လိုရှိရင်ကောင်းကောင်းအိတ်ကျော်နေတာနဲ့နေချင်တယ်အဲ့အတွက်ကြောင့်အမေဒါလေးနဲ့ရှင်းပြနေရစီအမေပြီးခဲ့တဲ့ဖြတ်တန်းခဲ့တဲ့အရာတွေအားလုံးကလည်းစာရုပ်တွေမျက်နှာနဲ့အရာတွေအမေမထားခဲ့ဘူးမလုပ်ခဲ့ဘူးအားလုံးကအားကြလေးစားအတူရရဲ့ဒီတယောက်အမေအမေရက်တည်းရအမေအဲ့လိုဘဝမျိုးအမေနေချင်တယ်အဲ့အတွက်အမေချင်းပြန်ရှင်းပါလေဆိုပြီးတော့ကျမပါနေကျမတော်တော်လေးနှိမ့်ညံ့ရပါတယ်အထူးသဖြင့်ဒီလုံငန်းလုပ်တဲ့သူကပြီးခဲ့တဲ့အတွေ့အကြုံတွေနဲ့ဘာပဲပြောပြောဘဝအတွေ့အကြုံတွေအင်ဂျီယာနဲ့ဘဝကိုဘလို့ကြော်ဖြတ်ခဲ့တဲ့ဒီစိတ်သက်ကောင်ကအတွေ့အကြုံတွေလုံငန်းအတွေ့အကြုံတွေဒါတွေရှိခဲ့တူပါမှာပို့ပြီးတော့တင့်တော်အဆင်ပြေမယ်လို့ထင်ပါတယ်ဒါပေမဲ့အဲ့လိုလုံငန်းမျိုးတွေအတွေ့အကြုံရှိတဲ့သူကလည်းအသက်60 90ဖြစ်လို့လည်းမရပါဘူးဆိုတော့ကျမမန်းလာတော့45ပေါ့နော်အဲ့လောက်ပါဝင်ကြရတယ်စရည်လေးမျိုးဆိုခုအစီအပြေမယ်လို့ထင်ပါတယ်ဒါပေမဲ့အဲ့အနေထားမှာအမျိုးသမီးတရားအမူအရာဒီ40 45ပေါ့ကရာသီအဖြစ်ရှိရတာသမီးတွေကတကယ်အရေးကြီးတဲ့အယူအဆရောက်နေပါပြီဆိုအရေးကြီးတဲ့အယူအဆဆိုတာကသာသမီးတွေက10တန်းတော့လာကောင်ဒီလိုပုံကအတွက်အရေးကြီးတဲ့အချိန်ပေါ့နော်အဲ့လိုနေရာမျိုးရောရောက်နေတဲ့အချိန်ဖြစ်တဲ့ဒီကောင်ဆိုရင်ဒါရဲ့အတွက်ကျမအတွက်ကတော့ဒါကြီးမားတဲ့စင်ခုံမှုကြီးအခုတော့ရဲဟာဖြစ်ပါတယ်အဲ့ကဲကျမသားလည်းတော့ကျမတော်တော်လေးနှိမ့်နိုင်ရပါတယ်ဒါနဲ့ကျမသားလည်းဒီကျမဖြစ်ပြတဲ့အချိန်မှာဒီကိုယ်တိုင်ကလည်းငင်းငင်းလေးကကျမတို့ကိုနားလဲအောင်သင်ကြားပြတာပြောရတဲ့အတွက်ကျမဖြစ်ချင်တဲ့အရာလည်းသူနားလဲပြီးဖြစ်တဲ့အတွက်ဒီကိုယ်တိုင်တော်တော်ကြည့်နေရပါတယ်ကျမအမျိုးသားကတော့ပြောရင်လုံချင်တာရှိလို့ရှိရင်ဘာဖြစ်ဖြစ်ဖြစ်အောင်လုပ်မယ်ဟာလေသူနဲ့ကျမနဲ့အိမ်အောင်ပြုနေတဲ့တတန်းတစ်ခုပေါ်မှာကြုံလာပြီးဖြစ်တဲ့အတွက်တားမရအောင်ဆိုတာသူသိရတဲ့အတွက်ကြောင့်ကျမကလည်းကျမအမျိုးသားလည်းမတားတော့ဘူးပေါ့နော်အဲ့လိုကြုံရတာပါရှင်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခုလိုစိတ်ရှိရှိနဲ့ရှင်းပြတဲ့အတွက်
ဒေါ်လနာသန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ရင်ခဲ့ရအပြီးမှာတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုထုတ်လွှင့်ဖို့ပဲဖြစ်ပါတယ်ခင်ဗျာဒေါ်ခင်မျိုးသက်ကပြောပြမှာပါ
မြန်မာနိုင်ငံမှာငါးမျိုးမပြုံးအောင်ဆိုတဲ့ရည်ရွယ်ချက်နဲ့မြေချောင်းအင်းအိုင်နဲ့ရေကန်တွေမှာအစိုးရကငါးမျိုးတွေကိုထည့်ပေးတာဟာမလုပ်သင့်ဘူးလို့စိန်လန်းအမိမြေဖွဲ့ကမြန်မာလင်းပါကြောင်းလဲမွန်ပြည်နယ်ရေးမျိုးကရှေးဟောင်းကျုံတော်ကြီးကမှာငါးတွေအစုလိုက်ပြုံလိုက်တေဆုံးရတာကိုတွားရောက်ပြီးစူးစမ်းရကနေမြမတလေငါးလွတ်တာအပြင်အစိုးရကပါငါးတွေကိုကန်တဲလာထဲတာဒေတာတစ်ခုအတွက်ဂေဟစနစ်ကိုထိခိုက်စေနိုင်တယ်လို့ယူဆသူကတော့စိန်လန်းအမိမြေအဖွဲ့ကဦးဝင်းမျိုးသူပါအ
စိုးရအနေနဲ့ကတော့ငါးမျိုးထည့်တယ်ဆိုတာကတော့သူတို့ကတော့အဲဒါလူတွေကန်တဲ့အတွက်ခြားတော့တဲ့တွင်ငါးတွေကုန်ပြီပေါ့မျိုးတုံးပြီအဲ့တော့တဘာဝတိုင်းပြန်ဖြည့်စည်းဖို့ခက်တဲ့နေရာမှာသူတို့ကငါးမျိုးတွေလူတွေစားလို့ရအောင်ငါးမျိုးတွေထည့်မယ်ဆိုပြီးတော့သူတို့ကတော့မျက်စားငချင်းလိုမျိုးတွေထည့်ကြတာပေါ့ဗျာအမေဆန်းငချင်းဆိုသူ့ရဲ့သဘောကတော့သားစားငါးမျိုးမဟုတ်ဘူးရေပေါ်တွေလည်းစားတယ်ရေထဲမှာရှိနေတယ်တက်တက်လွတ်စားငါးပေါ့ဗျာအဲသူကလို့ပြောတယ်သူလည်းဒီကောင်ကြီးကငါးတွေရကြီးတဲ့ကြတဲ့တော့သူ့ရဲ့ size အားဖြင့်ပေါ့အရင်အားဖြင့်သူကဒီကဒီလိုမျိုးမျိုးကိုယူထားလိုက်တဲ့ဆိုတော့ကျန်တဲ့ငါးမျိုးလေးတွေဒီလိုခက်ခဲရှိတာပေါ့နောက်တစ်ခုကအဲ့ slim တဲ့ငါးလိုက်ရအောင်ဘယ်လောက်ရှင်လဲပေါ့နော်ဒါတွေကတော့ဒီပညာပိုင်းတက်ကစဉ်းစားစရာချက်တွေပေါ့ဗျာ
ကန်တဲ့မှာငါးမျိုးလာထည့်ပြီးတဲ့နောက်မှာထည့်ပြီးတဲ့ငါးတွေနဲ့ပတ်သက်ပြီးနောက်ဆက်တွဲစမ်းသပ်လေ့လာမှုတွေကအများကြီးလှုပ်ဆောင်ဖို့လိုအပ်ပါတယ်။အစိုးရရဲ့ငါးမျိုးမတုံအောင်ငါးထည့်ပြီးတဲ့ထဲမှာအင်းလေးကံလိုကဘာတလွားစောင့်ရှောက်ဖို့စီရင်ဝင်တဲ့ကုန်းတွင်းရေကြိုကံမှာထည့်တာကိုတော့အပြင်းထန်ကန့်ကွက်တယ်လို့လည်းပြောပါတယ
်။အစိုးရကတော့ကံထဲမှာမဟုတ်ဘူးသူကပြောလို့မြေတီချောင်းတယ်လေလိုက်လို့နေရတယ်လေ။ဆိုတော့အဲ့တော့မှအင်းလေးကံဆိုတဲ့ကတော့ဒီလိုတည်းလေအင်းလိကမှာထဲတာတော့ကျွန်တော်တို့ကပြင်းထန်ကန့်ကွက်တာပေါ့နော်အင်းလိကမှာလည်းရစားငကင်းနေထဲတယ်ဆိုတော့အမရှိနေတာဒေတာ၅မျိုးကြီးရှိတယ်ဆိုတော့ပြောလို့အင်းသားကြီးစားတဲ့ငါပေါ့နော်ငါးသိလို့ရှိတယ်ဆိုတော့သူတို့ရဲ့အရွယ်စားဖြင့် speed competition ပေါ့နေရာရှင်တဲ့အရာကြီးဖြစ်တဲ့အတွက်ဒီငါးမျိုးကြီးရိုးသွားကန်နေမှာပေါ့နော်မချက်ဘူးစားတဘာဝနဲ့ဆန့်ကျင်တယ်ဆိုတော့ကျွန်တော်တို့ကတော့ဆန့်ကျင်တယ်ပေါ့ဗျာမလုပ်သင့်ဘူး
မြန်မာနိုင်ငံရဲ့ဇီဝဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရေးဒေသတစ်ခုဖြစ်တဲ့ရှမ်းပြည်တောင်ပိုင်းကအင်းလေးကံကို2015မှာကုလသမဂ္ဂ UNESCO ကအတိအမှတ်ပြုကြေညာခဲ့ပါတယ်။အင်းလေးကံမှာငှက်မျိုးစိတ်290နီးပါးရေကြိုးငါးနဲ့လိမ့်နဲ့ဖြန်းတွေအပါဝင်ကုန်းနေရေနဲ့တရွာ43မျိုးနေထိုင်ချက်စားသလိုတိခွနဲ့ဆေးဘက်ဝင်အပင်တွေရှင်တန်ပေါက်ရောက်တဲ့ရှားပါတဲ့ဒေသတစ်ခုဖြစ်တဲ့အတွက်ဝိုင်းဝန်းစောင့်ရှောက်ကြဖို့လိုအပ်ပါတယ်။ဒါကြောင့်ဒီလိုကံတွေရဲ့ခေတ်ဆင်းနေဟာအသက်ထက်ထက်ပေးတဲ့ငါးမျိုးကြောင့်တက်ရောက်မှုဘယ်လောက်ရှိရဆိုတာကိုဆန်းစစ်ဖို့လိုပါတယ
်။တို့အားလုံးလည်းဒါသူတို့အနေနဲ့ကဒီမှန်ချက်တစ်ခုနဲ့ပြတယ်။အဲ့တော့တစ်ခါပြန်စဉ်းစားကြည့်တော့လေအဲ့လိုငါးကံနေငါးထဲတဲ့အတွေ့ဘယ်လောက်ဒီငါးတွေပွားလာလဲဆိုတာကျွန်တော်တို့မှာခိုင်ခိုင်မာမာသိပ္ပံကြပြီးလာထားတယ်ဆိုတာပြောတယ်အထောက်အထားအရှိဘူးဒီလိုဖိုက်ပြဲပြီးလည်းတွေ့ကောင်ငါးရီကြားတယ်ဒီကစာသက်ဒီခါကို၆ခုပြည့်တယ်ဆိုတော့ကျွန်တော်မတွေ့ဘူးပေါ့အဲ့လိုလုပ်တဲ့နိုင်ငံလဲကြောင်မှာရှားပါတယ်ရှိတော့ရှိတယ်ရှားတယ်ပေါ့နော် scientific finding ဒီလိုမျိုးရှိပြချက်တွေအတွက်ငါးရီကြားတယ်ဆိုတော့ evidence မရှိတော့ဓာတ်ကြီးကဖြုံးနေကြလို့များရောဖြစ်နေလားပေါ့ဘလို့အပ်တဲ့နေရာမှာဓာတ်ကြီးကသွားငါးရီကရှိနေဆိုတော့ဘလို့ဒီရက်စစ်ကိုလာပြီးတော့နောက်ဆက်တာတွေဖြစ်မလားဆိုတော့အစိုးရရဲ့ဒီလုပ်တဲ့လုပ်ငန်းကိုတော့ဒီချက်ချက်ပြန်လို့ပြုလုပ်တဲ့နေဒါဘလို့အပနဲ့ငွေကုန်ပြီလားလားဒါဘလို့လားတဲ့ဘလို့လားစိတ်တွေချင်လားဆိုတာဒါလုပ်တဲ့နေတို့တော့ကျွန်တော်ကဆောင်းလုံးဝဓာတ်ကြီးလုပ်တာမကောင်းဘူးလို့ပြောဖို့ကတော့ကျွန်တော်တို့ကလည်းထောက်သားပြုတော့မရှိသေးဘူးပေါ့တော့တော့အခုလိုမျိုးကြံနေချက်လာတဲ့အခါတော့စဉ်းစားပြန်ဖြစ်နိုင်တဲ့ process ပေါ့ဒီလိုပေါ့ဖြစ်နိုင်ရေးဆက်တယ်လို့ရှိရဲဆိုရဟာကိုထောက်သားတခုနဲ့တော့ပြောလို့ရတာပေါ့ဆိုတော့ကျွန်တော်လည်းသဘောတူတယ်သဘောလည်းဟိုစိတ်ငြိမ်ဝင်စားတယ်ဓာတ်ကြီးကိုပြန်သုံးသပ်တင်ပါတယ် policy message ဆိုပေးကြတာပေါ့
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းထိခိုက်တာမျိုးရောဆရာမြင်လားဆရာအင်းအင်းလေးပဲမှာ
အဓိကကတော့ဆောင်းပြောရဲသဘွင့်ကျင်ရဲ့ပြဿနာကဒီမှာရှိနေတဲ့မျိုးတွေဟိုသူပျောက်စီးသွားမှဆို marriage factor လေအချက်ပေါင်းမြောင်များတာပေါ့ဗျာဒီအချက်သေးကြောင့်တော့လည်းမဟုတ်ဘူးအဲ့တော့ဘာဖြစ်လဲဆိုတော့သိပ္ပံပညာရှင်တွေတားတဲ့မှာအရင်ကွာဆရာ ဖြစ်တယ်ပေါ့ဥပမာပြလူတယောက်ကျွန်တော်တို့ဆောင်းရတယ်လို့ဟိုချောင်းဆိုးတယ်တွေးပါတယ်အဲဒီလူကဆေးလိတောက်လို့ဖြစ်တယ်လို့မြင်မယ်ချိုးကြလည်းအဲရတဲ့လူကြောင့်မြင်မယ်ဆိုတော့တခုလုံးအောင်လည်းဖြစ်ခဲ့တယ်ဒါကြောင့်ကျွန်တော်ဆိုတဲ့ချောင်းဟာဆောင်းရတယ်ဆေးလိတောက်လို့လားအပြင်မှာလေးမြင်ရလို့လားဆိုတဲ့ဟာကိုပြောကြတယ်လည်းခဲ့တယ်လေအဲဒီမှာတဖက်နဲ့ဖက်ဒီအရိုင်းဆိုင်ရာကြီးကဆိုတော့ပြီးပွားကြတာလေအဲ့ဒါလည်းနောက်ထပ်ပြောနေနေဘူဝါဒါရိုင်းဆိုင်ရာကြီးကြတော့မလုပ်နိုင်တာဖြစ်တယ်အဲ့တော့ဒီဘူဝါဒါနဲ့ဆက်နေတဲ့ဒီပြည်ညာရှင်တွေချက်လက်တာပြည်ညာရှင်တွေကြားထဲမှာဒါတို့နားလည်မှုရှိနေလို့ဘူဝါလိုအပ်နေရတော့အမှန်ပဲတော့နောက်ကငါသတိပြမအထီကိုအကြာကြီးကိုတွားပြီးတော့နော်ဟောကျွန်တော်တို့လိုသိပ္ပံသူတွေနားတွေသိပြီးတော့ဟုတ်ကဲ့ဒါလည်းတိတ်သေးပဲရှိဘူးအဲ့တော့ဒီဘူဝါဒါချမှတ်တဲ့လူတွေရဲ့နောက်ကပါတဲ့ပြည်ညာရှင်တွေကြားထဲမှာဒီဘောရီယောနားလည်ပြီးပူပေါင်းဆောင်ရွက်သိရကြည့်တယ်အဲ့တော့ကျွန်တော်တို့ကအင်္ဂလိပ်ကမှာဆောင်းပြောလို့ရှင်းနိုင်ရေပြောတဲ့အခါကျဆောင်းပြောရင်ဆိုလိုကေဒေတာငါးမျိုးပြီးပြုံးပြီးသွားပြီပြုံးပြီးသွားတဲ့အခါကျတော့ချိန်နေတယ်ဆိုတော့အဲ့ချိန်နေတယ်ကငါးတန်းတို့လားဒေတာဖက်တာလောက်ကြာမှဒီဆိုကေရှင်းပေါ့ဆိုတော့ကြံကြလာတယ်ကြံထဲမှာနိုင်ထိုးနေတိတ်ညာလာတယ်ဒါကြောင့်လည်းဖြစ်နေအကုန်လုံးဘာဒီဖက်ဖက်တာလို့ပဲကျွန်တော်တို့ကတော့ယူဆတယ်ပေါ့နော်ဒါကြောင့်မလို့သူတစ်ဖြစ်ရတော့ခုလိုမျိုးအင်္ဂလိပ်ကလို့ဒီဝါပြုတ်တဲ့ချိန်နေရမှာဒီအကျမစီစီရော alliance တီတီလို့ခေါ်ရဒီလို့မျိုးအမြဲတမ်းကြည့်လို့မထည့်တယ်ဟောဗျာဆက်ကြတော့တော့ဒါတင်းတယ်ကန့်ကွက်တယ်ကန့်ကွက်တယ်ဘယ်တော့မှတော့တော်တော်မထည့်တော့ဘူးဖြစ်ပါတယ်ဒီတော့တော့ထည့်ရတယ်ဒီတော့လည်းထည့်ရတော့ထည့်တယ်အဲ့ဒါမှဒီပေါက်တဲ့ကင်ချာဆိုတော့ထည့်တယ်အဲ့လို့ဆိုတော့ဒီဒီလို့တတိထားမဲ့နေရာတွေမှာမလုပ်ဖို့ပေါ့နော်ဒါလေးတွေလည်းကျွန်တော်တို့ဆွေးနွေးဖို့လိုပါတယ
်ဦးဝင်းမျိုးသူရဲ့ပြောကြားချက်နဲ့ပဲဒီတဲ့င်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်မယ်နော
်။ဒေါက်ကင်မျိုးသက်ရဲ့အမျိုးသိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်ခဲ့ရတာပါခင်ဗျာ။ VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လစ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြမ်းရှိနေသေးတဲ့အချိန်တော့တွင်မှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်လွင်ကပြောပြပေးမှာပ
ါ။ Syria နိုင်ငံက IS သွေးကြွတွေကသူတို့ရဲ့နေမည်ဆိုပြီးတော့ထိန်းချုပ်ထားတဲ့ဒေသကနောက်ဆုံးခြေကိုစခန်းကိုအမေရိကန်ကကျော်တော်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်တွေတောက်ကြနေကပြန်ပြီးတော့သိမ်းယူဖို့လှုပ်ရှားနေကြပါပြီ။အဲ့ဒီနေရာမှာကျန်နေတဲ့ IS သွေးကြွတွေကိုရှင်းလင်းဖို့ Syria Democratic တပ်ဖွဲ့ဝင်တွေကဆောင်ရွက်နေကြတာလို့အဲ့ဒီအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်က Twitter လူမှုကွန်ရက်ကနေတဆင့်ကျညာခဲ့တာပါ။ဒဇာကန်အဖြစ်ရှိနေခဲ့ကြတဲ့ထောင်နဲ့ချီတဲ့ရက်သူရက်သားတွေကိုဘေးလွတ်ရာကဲတုခဲ့ပြီး IS သွေးကြွတွေရဲ့နောက်ဆုံးခြေကုပ်စခန်းဘဟုစ်ရွာကိုရှင်းဖို့တောက်ကြနေညနေ6နာရီကစစ်စင်ရေးစတင်ခဲ့တယ်လို့ဆိုပါတယ်။ဒီစစ်စင်ရေးမှာတပ်ဖွဲ့ဝင်အင်အား1000ခွဲပါပြီးတော့အမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတက်ခတ်မှုတွေနဲ့လက်နက်ကြီးတွေပါပါဝင်ဆွေးနွေးနေကြတယ်လို့ Syria Democratic တပ်ဖွဲ့ရဲ့အရာရှိတူက VOA ကိုပြောပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားငင်းပွားစရာကရှမီးယားဒေသကိုဖျက်မောင်းရင်းနဲ့ပါကစ္စတန်ဘက်ချမ်းမှာပြစ်ချက်ခံလို့လေရင်ပြစ်ကြပြီးဒီပါကစ္စတန်တွေဖမ်းဆီးခဲ့တဲ့အိန္ဒိယလေရင်မှုကိုနှစ်နိုင်ငံနေနေဆက်မှာရှိတဲ့နေဆက်လမ်းမှာဝါကတ်ဆိုတဲ့နေဆက်လမ်းမှာအိန္ဒိယကိုပြန်ပြီးတော့လွှဲပြောင်းပေးလိုက်ပါပြီဖမ်းခံပြီးတော့နှစ်ရက်ကြာမှာလေရင်မှုကိုအိန္ဒိယဘက်ကပြန်ပြီးတော့လွှဲပြောင်းပေးလိုက်တာကြောင့်နျူကလ িয়ার နဲ့ပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားပိုကြီးမားတဲ့ပြဿနာဖြစ်လာမဲ့အရေးကိုရှောင်ရှားလိုက်တဲ့သဘောဖြစ်သွားပါတယ်။အမေရိကန်၊ကနေဒါနဲ့တရုတ်ဆက်ဆံရေးကိုရှုပ်ထွေးစေမဲ့တရားကိစ္စရင်ဆိုင်မှုဖြစ်လာတော့မဲ့ဒီဟွာဝေးနည်းပညာကုမ္ပဏီရဲ့ဗဏ္ဍာရေးကြီးကဲကိုတရားခံလွှဲပြောင်းပေးရေးကြားနာမှုလို့ဆောင်ခွင့်ပေးမဲ့အကြောင်းကနေဒါကပြောလိုက်ပါတယ်ဟွာဝေးကြီးကဲမန်ဝေါဇူးကိုတရားခံလွှဲပြောင်းပေးတဲ့ကြားနာပွဲဗန်ကူဗာတရားဥပဒေထွက်ဆိုဖို့မတ်လ6ရက်နေ့ကိုသတ်မှတ်ထားကြောင်းကနေဒါတရားရေးဌာနကတောက်ကြံနေရပြောပါတယ်ရိုညာ34ဦးပင်လယ်ကိုဖြတ်ပြီးတော့မလေးရှားနိုင်ငံကိုတောက်ကြံနေကရောက်ရှိလာခဲ့ပါတယ်
ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုကျောင်းလင်းပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွေရင်ထွေးဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုလိုင်းလို30:40-48တို့ကနေတင်ဆက်ခဲ့တာပါ။သတင်းရှင်များနဲ့တကွာမြန်မာပြည်ပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.